Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Nine ရဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်ဗိုလ်တူးနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ1925 32နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထက်တန်းချောင်းပစ်ခတ်မှုကလွတ်မြောက်လာသူကျောင်းသားတွေဒီကနေ့မှပဲကျောင်းပြန်တက်နေကြပါပြီ။ကုလသမဂ္ဂကဖိတ်ဆိုတက်ခတ်တားမြစ်ထားတဲ့စစ်လက်နက်ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကြွမ်းကျင်သူတွေပြောလိုက်ကြပါတယ်။ဒီလိုထက်တန်းချောင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဒေါင်ဆန်းစုကြည်ကိုနားချဆွေးနွေးနိုင်ဖို့မြန်မာနိုင်ငံကိုတွားရောက်လို့ကြောင်းနိုဘယ်ညဉ့်ဉျာဉ်ရေးဆုရှင်အမျိုးသမီးတွေကတောင်းဆိုနေပါတယ
် But we want to say to Aung San Suu Kyi you have tremendous power because the world loved
နိုဘယ်ညဉ့်ဉျာဉ်ရေးဆုရှင်တို့ပြောကြားသွားတာပါဒီအကြောင်းနဲ့အတူရခိုင်ပြည်နယ်မှာထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးမှကုလသမဂ္ဂ UNHCR ကဘယ်လိုအခန်းကဏ္ဍကပါဝင်ဆောင်ရွက်မလဲဆိုတဲ့အကြောင်းနေနဲ့စစ်တွေမျိုးဘုံပေါက်ကွဲမှုဖြစ်စဉ်မှာဖမ်းဆီးထားတဲ့ ANC ရခိုင်မျိုးသားကောင်စီအဖွဲ့ဝင်တွေအ мян ပြန်လှုပ်ပေးဖို့တောင်းဆိုနေတဲ့အကြောင်းတွေကိုလည်းတင်ပြမှာဖြစ်တယ်လို့တမတော်ကဖမ်းဆီးတရားဆွဆူထားတဲ့ဖိုးပုံးရွာသားတွေကိုထောင်ချလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါအဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်မှာလူသေးပြောက်အများဆုံးဖြစ်ခတ်မှုတွေတဲ့တခုပါဝင်ဖြစ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကထက်တန်းချောင်းဖြစ်ခတ်မှုကနေလွတ်မြောက်လာသူကျောင်းသားတွေဒီကနေ့မှပဲကျောင်းပြန်တက်နေကြပါပြီ။အမေရိကန်ပြည်သူ့လွှတ်တော်နဲ့ပြည်နယ်လွှတ်တော်တွေမှာတော့နိုင်ငံတော်ကကျောင်းတွေမှာဘေးကင်းလုံခြုံရေးနဲ့လူငယ်တွေအသက်မဆုံးရှုံးရအောင်ဟန်တားမဲ့အစီအစဉ်တွေကိုအခြေတွင်ဆွေးနွေးနေပါတယ်။လူငယ်တွေသတင်းနှစ်ပတ်ကတနတ်သမားလက်ချက်နဲ့လူ18ယောက်သေဆုံးခဲ့ပြီးနောက်မှာပဲဖလော်ရီဒါပြည်နယ်ပါကလန်မြို့က Majority Stoneman Douglas ထက်တန်းချောင်းမှာစာသင်နာတွေရနှားထားရတာပါ။ဖြစ်ခဲ့မှုကြောင့်အမေရိကန်မှာတနက်ကင်ဆောင်ခွင့်ဥပဒေနဲ့ပတ်သက်လို့ကာလကြာရှည်ငင်းကုန်နေတာတွေလည်းတကြောပြန်ပေါ်ပေါက်လာခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကတော့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာသွင်းစစ်ဆေးမှုတွေမှာအားနည်းချက်တွေရှိနေတာကိုပြင်ဆင်ဖို့လိုအပ်ကြောင်းမနေ့ကတည်းကသတင်းတော်တွေကိုပြောခဲ့သလိုစစ်ပိုင်းဆိုင်ရာကျန်းမာရေးဆက်ရှောက်မှုမှာပြုရင်ပြောင်းလဲဖို့လည်းတိုက်တွန်းခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့လွတ်တော်နေ့ကကိုယ်စားလှယ်နဲ့ရောသမရနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ထက်တန်းချောင်းမှာပြစ်ခတ်မှုမှာတုံးခဲ့တဲ့ AR-15 တက်ခတ်ရေးသုံးရိုင်ဖယ်တနက်ဝယ်ယူခွင့်တားမြစ်ဖို့ကတော့အောက်လွတ်တော်အုပ်ထမ်းနဲ့လွတ်တော်မှာလူများစုဖြစ်တဲ့ Republican ကိုယ်စားလှယ်ကတောက်ဆိုတာမျိုးတော့မရှိပါဘူး။အမေရိကန်မှာဩဇာရှင်ဝါကြီးမားတဲ့အမျိုးသားရိုင်ဖယ်အသင်းနဲ့လက်နက်ကိုင်ဆောင်ခွင့်အရေးလှုပ်ရှားသူတွေကတော့တနက်မျိုးစလိုက်ကန့်သတ်တာမျိုးကိုအပြင်းထန်ကောက်ကွက်နေကြတာဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာလူသားချင်းစာနာတဲ့အနေနဲ့စစ်စင်ရေးတွေကိုနေ့စဉ်ယာယီရဆိုင်ထားတဲ့အချိန်အတွင်း Guaidar Guta အရှေ့ပိုင်းဒေသမှာအထောက်ပံ့ပေးပို့မှုတွေနဲ့လူတွေထွက်ခွာနေတာတွေကိုတပုံတွေကဟန်တာနှောက်ရှက်နေတယ်လို့ရုရှားနိုင်ငံကြေးဝန်ကြီး Sergey Lavrov ကဒီနေ့ပဲထုတ်ပြောလိုက်ပါတယ်။စီးရီးယားဆိုရကိုလူလာတဲ့တပ်ဖွဲ့တွေက2013ခုနှစ်ကတည်းကဝန်းရံပိတ်ဆို့ထားတဲ့တပုံတွေထိန်းချုပ်ရတဲ့မြန်မာလူတွေကိုအကူအညီပေးဖို့နဲ့မြို့ရင်းကထွက်ခွာခြင်းသူတွေထွက်ခွာနိုင်အောင်နေ့စဉ် 9 နာရီကြာတိုက်ခိုက်မှုတွေရစဲထားမဲ့အကြောင်းရုရှားဆိုရကကြေညာထားတာပါထွက်ခွာမဲ့သူတွေကိုအတိုက်ခံသဘုံတွေကပိတ်ပင်တားဆီးနေတာ2ရက်ရှိပြီလို့လဲစီးရီးယားဆိုရပိုင်းမီဒီယာကပြောဆိုခဲ့ပါတယ်ဒါပေမဲ့လူပေါင်း4သိန်းလောက်နေထိုင်တဲ့ဒီဒေသကနေအခုချိန်ထိတော့စွန့်ခွာတဲ့အရသာတယောက်မှမရှိသေးပါဘူးအတိုက်ခံသဘုံတွေကတော့အကန့်အသတ်နဲ့တိုက်ခိုက်မှုတွေစတင်ရက်ခဲ့တဲ့စပြီးရက်ခဲ့တဲ့မနေ့တုန်းကပဲဒီအဆိုရဘက်ကဆွဆွဲချက်တွေကိုညှင်းဆန်ခဲ့ပြီးအခုစစ်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အပေါ်မှာတော့အစိုးရနဲ့တပုံတွေကသူ့ဘက်ကိုပဲအပြန်အလှန်အပြစ်ဖို့နေကြပါတယ်။ဂူတာရှေ့ပိုင်းကအကြီးဆုံးလက်နက်ကိုင်အစိုးရရဲ့ခေါင်းဆောင်မိုဟာမက်အလူရှ်ကတော့ရုရှားအနေနဲ့လေကြောင်းတိုက်ခတ်မှုတွေကိုရစဲပြီးပြီးခဲ့တဲ့သတင်းတစ်ပတ်ထက်ကကုလသမဂ္ဂလူချင်းကောင်စီကမွဲခွဲဆုံးဖြတ်ထားတဲ့ရပ်ပေါင်း30ကျားတနိုင်ငံလုံးပြစ်ခတ်ရစဲကိုလေးစားဖို့တိုက်တွန်းခဲ့ပါတယ်။ပြည်ထောင်နိုင်ငံခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အခက်အခဲဖွဲ့ကတော့ဂူတာရှေ့ပိုင်းမှာဒီနေ့လဲတိုက်ပွဲတွေထပ်မံဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးကတော့စီးရီးယားနိုင်ငံကအခြေအနေအပေါ်စိုးရိမ်မကင်းကြောင်းပြောဆိုထားပြီးလိုအပ်နေသူတွေအတွက်အကူအညီထောက်ပံ့တွေပေးရနိုင်ရေးခွင့်ပြုဖို့လည်းတိုက်တွန်းနေပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကတာလီဘန်တပုံတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်မှုလက်ခံမယ်ဆိုရင်အပြန်အလှန်အနေနဲ့အကန့်အသတ်မထားပဲငြိမ်းချမ်းရေးဆွေးနွေးဖို့န ိုင်ငံရေးပါတီတစ်ခုဖြစ်တရားဝင်အသိမှတ်ပြုဖို့နိုင်ငံတကာပိတ်ဆို့တံခတ်မှုစီးမထက်သွင်းထားတဲ့အဖွဲ့ဝင်ရဲ့အမိကိုပယ်ဖျက်ပေးဖို့အာဖဂန်သမ္မတအက်ရှ်ဖက်ကာနီကကမ်းလှမ်းလိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်သုံးသပ်ဖို့တာလီဘန်ရဲ့တောင်းဆိုချက်ကိုလည်းညီညာရေးလုပ်ငန်းစဉ်မှာညှိနှိုင်းလို့ရန်နံကြောင်းဒုတိယအကြိမ်ကာဘူးမြို့ကညီလာခံမှာအာဖဂန်သမ္မတကဒီကနေ့ပဲပြောဆိုလိုက်တာပါဒါမှမဟုတ်အမျိုးသမီးတွေရဲ့အခွင့်အရေးကိုတော့အကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်ညီညာရေးလုပ်ငန်းစဉ်ကိုတော့စစ်ဆန်ညှိနှိုင်းမှုလက်ခံတည်ပြမှုနဲ့အကောင့်ထဲပေါ်မှုဆိုပြီးအဆင့်30နဲ့အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းနဲ့အဆင့်တိုင်းမှာအမျိုးသမီးတွေပါဝင်ပြီးတိုင်ပင်ဆွေးနွေးမှုတွေပြုလုပ်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါတချင်ကပုံကန်တက်ခတ်ခဲ့တဲ့သူတွေအနေနဲ့လူတိုင်းဝိုင်းမှာပြန်လည်ဝင်ဆက်ပြီးအလုပ်ကံတွေရရှိနိုင်ရေးအတွက်လည်းအကူအညီပေးသွားမှာဖြစ်ကြောင်းခရီးပြုပြောဆိုခဲ့ပါတယ်။တာလီဘန်ခေါင်းဆောင်တွေကအမေရိကန်နဲ့တိုက်ရိုက်စကားပြောဆိုဖို့စနစ်ရှိတဲ့အကြောင်းရည်ရွယ်ပြသခဲ့ပြီးနောက်မှာပဲအာဖဂန်စိုးရရဲ့ကမ်းလှမ်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ဒ်ထရန့်ရဲ့လက်ထောက်တူဖြစ်အချင်းတော်ကြအမှုထမ်းနေသူအင်ပီရိုပြန်ချိုင်းဌာနညွှန်ကြားရေးမှူး Hope Hicks ကိုသမ္မတရွေးကောက်ပွဲမဲဆွဲစဉ်ရုရှားနဲ့ဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကမနေ့တုန်းကစစ်ဆေးခဲ့ပါတယ်။ဒါပေမဲ့လည်းအောက်လွှတ်တော်ထောက်လင်းကော်မတီရှေ့မှာနာယီတော်ကြားမေးမြန်းမှုတွင်73လကြာအင်ပီရိုမှာအမှုထမ်းခဲ့တဲ့ကိစ္စတွေကိုလွှတ်တော်အမတ်တွေကမေးမြန်းတာကိုတော့ဖြေကြားဖို့ညှဉ်းဆန်ခဲ့ပါတယ်။ထရမ့်မိသားစုရဲ့လူထုဆက်ဆံရေးတာဝန်ခံဖြစ်သမီးဖြစ်သူအီဗန်ကာထရမ့်ရဲ့အဝတ်အထည်လုပ်ငန်းတွေကိုကြောင်းကြားရမှာတာဝန်ယူဖူးခဲ့သူဟစ်ဆာနောက်ပိုင်းမှာတော့2016သမ္မတရွေးကောက်ပွဲအတွက်ထရမ့်ရဲ့မဲဆွယ်စီရင်ရေးအဖွဲ့မှာပါဝင်ခဲ့ပါတယ်။ဟစ်ဆာသမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့မေးခွန်းတွေရွေးကောက်ပွဲကာလကနေသမ္မတထရမ့်စတင်တာဝန်ယူတဲ့ကြာကာလကိစ္စတွေနဲ့ပတ်သက်တဲ့မေးခွန်းတချို့ကိုဖြေကြားခဲ့ပေမဲ့အင်ပီရိုမှာတာဝန်ယူခဲ့တဲ့အချိန်အတွင်းဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့တော့ဖြေကြားခြင်းမရှိဘူးလို့လည်းအောက်တိုဘာ Talent Committee ကဒီမိုကရက်ထိပ်တန်းကိုယ်စားလှယ် Adam Schiff ကပြောပါတယ်ကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်နောက်တစ်ဦးဖြစ်တဲ့ Danny Hack ကလည်းသမ္မတ Trump ရွေးကောက်ပွဲအနိုင်ရပြီးချိန်နဲ့တရားဝင်သမ္မတတာဝန်ယူချိန်ကြားကာလအတွင်းကကိစ္စတွေကိုမေးမြန်းရမှာဖြေကြားဖို့ညှင်းဆုပ်ခဲ့တဲ့အင်ပီရိုမဟာဗျူဟာရေးရာအကြီးအကဲဟောင်း Steve Bannon နဲ့တူညှင်းဆန်တဲ့လောရက်ဖြစ်နေလဲနိုင်ရှင်ဝေဖန်ခဲ့ပါတယ်ခင်ဗျ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ဘောရုနဲ့ညဘက်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂကပိတ်ဆို့တန်ခတ်တားမြစ်ထားတဲ့စစ်လက်နက်ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကြွမ်းကျင်သူတွေပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့တားမြစ်ချက်ကိုချိုးဖောက်ပြီးမြန်မာနိုင်ငံကိုပက်ထင်းတန်မစ်ဆိုင်းတုံးစနစ်တင်ပို့ခဲ့တယ်လို့စီးရီးယားနိုင်ငံကလည်းပက်ထင်းတန်မစ်ဆိုင်းတုံးနဲ့ဒါရုလက်နက်တွေတင်ပို့ခဲ့တဲ့အကြောင်းမြောက်ကိုရီးယားဘက်တန်ခတ်မှုတွေကိုစောင့်ကြည့်ကဲခတ်နေတဲ့ကြွမ်းကျင်သူဖွဲ့ကအစီရင်ခံစာထုတ်ပြန်မှပြောဆိုခဲ့တာပါ။ရော့ကက်တုံးပစ်စင်တွေမြေပြင်ကဝင်ပစ်မစ်ဆိုင်းတုံးတွေနဲ့ပက်ထင်းတဲ့မစ်ဆိုင်းတုံးတွေပါဝင်တမျိုးကြလက်နက်တွေမြန်မာနိုင်ငံကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့ထောက်ထားတွေကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုကတင်ပြထားကြောင်းလဲမနေ့နောက်ပိုင်းကထုတ်ပြန်လိုက်တဲ့စာမျက်နှာ200ကျော်ပါဝင်တဲ့အစီရင်ခံစာကိုကိုကာပီ AP သတင်းကဖော်ပြတာဖြစ်ပါတယ်။ရေနံနဲ့တန်းဝေးမရောချဖို့ကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်တားမြစ်ချက်ကိုရှောင်ရှားရင်းမြောက်ကိုရီးယားမြန်မာနဲ့စီးရဲနိုင်ငံတွေနဲ့ပက်ထင်းတဲ့မစ်ဆိုင်းတုံးစနစ်တိစောက်မှုတွေမှာပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥပဒေမဲ့တင်ပို့မှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲ9လအတွင်းဒေါ်လာတန်း100နီးပါးဝင်ငွေရရှိခဲ့ကြောင်းလဲ AP သတင်းဌာနကဒီလာဇန်ပိုင်းမှာပဲဖော်ပြထားတာပါ။အမည်ဖော်ပြမထားတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုကိုကူးကားထားတဲ့ကျွမ်းကျင်သူတွေရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကာဝေးဝန်ကြီးဌာနကရှုပ်ထွင်းတင်နေတဲ့နိုင်ငံတကာလက်နက်အရောင်းဝယ်ကွန်ရက်နဲ့ပတ်သက်မှုရှိနေစေဖြစ်ပြီးမြောက်ကိုရီးယားနဲ့ဆက်နွယ်တဲ့မစ်ဆိုင်းတုံးအစီအစဉ်တွေပြပကနေလိုအပ်တဲ့ပစ္စည်းရရှိဖို့ကြိုးပမ်းခဲ့ကြောင်းလဲဖော်ပြထားပါတယ်။နျူကလ িয়ার နဲ့ဆက်နွယ်တဲ့တားမြစ်ပစ္စည်းတွေကို2012ခုနှစ်တုန်းကတင်ပို့ဖို့ကြိုးစားရမှာမြန်မာနိုင်ငံကစိုးမင်းထိုက်ကုမ္ပဏီကဝယ်သူဖြစ်လက်မှတ်ရေးထိုးထားတာတွေ့ရကြောင်းလဲကုလသမဂ္ဂကျွမ်းကျင်သူတွေအရင်တုန်းကအစီရင်ခံခဲ့ဘူးပါတယ်။မြန်မာဆိုကတာဝန်ရှိသူတွေကတော့မြောက်ကိုရီးယားနဲ့ပုံမှန်တန်တမန်အဆက်အသွယ်မှုတွေသာရှိခဲ့ပြီးစစ်ဘက်ဆိုင်ရာအဆက်ဆက်တွေမရှိကြောင်းကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကို2015ခုနှစ်တုန်းကပြောဆိုထားပါတယ်။
ကမ္ဘောဒီးယားနိုင်ငံမှာမကြာသေးခင်ကဒီမိုကရေစီပေါ်နောက်ပြန်ဆုတ်ဆီတဲ့လောရက်တွေကြောင့်အမေရိကန်ကပေးနေတဲ့အထောက်အကူဒေါ်လာ 8.3 သန်းကိုဖြတ်တောက်လိုက်ပြီလို့အင်ပီဒေါ်ကကြေညာလိုက်ပါတယ်။တနေ့ကနေ့ကကျင်းပတဲ့ကမ္ဘောဒီးယားဆက်လက်တော်ရွေးကောက်ပွဲဟာကမ္ဘောဒီးယားလူထုရဲ့စစ်မှန်တဲ့ဆန္ဒကိုကိုစားမပြုကြောင်းနဲ့ဒီအတွက်လွန်စွာစိုးရိမ်မိကြောင်းအင်ပီဒေါ်ပြောကွင်းရဆာရာဆန်ဒါစ်ကအင်ကာနိကထုတ်ပြောလိုက်တာပါ။ အခုလိုအကူအညီလျှော့ချမှုတွေမှာစစ်ဘက်နဲ့ရဲဘက်အထောက်အကူတွေပေါင်းပါတယ်ဒါပေမဲ့အမေရိကန်နိုင်ငံကအကူအညီပေးနေတဲ့ကျန်းမာရေးလေယာဉ်စိုက်ပျိုးရေးမြေမြဝိုင်းရှင်းလင်းနဲ့ကမ္ဘောဒီးယားပြည်သူတွေအတွက်အခြားအစီအစဉ်တွေကိုတော့ဆက်ပေးနေအောင်မှာဖြစ်တယ်လို့အင်ဗီတော်ကဆိုပါတယ်ကမ္ဘောဒီးယားဆွေးနွေးပြောခွင့်ရဖေးစီဖန်ဘက်ကတော့အမေရိကန်ရဲ့ဒီဆုံးဖြတ်ချက်ဟာအပြောနဲ့အလုပ်လွဲနေတယ်အမေရိကန်ချုပ်ချာအာဏာပိုင်ဆိုင်မှုပေါ်နားလည်ပေမဲ့ကမ္ဘောဒီးယားကဒီမိုကရေစီရဲ့တစ်စိမ့်မမတ်ဆောင်ရွက်နေတာကိုအမေရိကန်ကနားလည်ဖို့လိုတယ်လို့VOA ကမှဌာနကို phone message အစာရေးပေးပို့ခဲ့ပါတယ်။တကယ်တော့တနင်္ဂနွေနေ့ကမ္ဘောဒီးယားထက်လို့ရွက်ကောက်ပွဲမှာအာဏာရပါတီကပဲလုံးဝအနိုင်ရခဲ့အပြီးမှာ American ဆွေးအနေနဲ့ဒီလိုကြီးညာချက်ထုတ်ခဲ့ရတဲ့အကြောင်း American ဆိုင်ရာကမ္ဘောဒီးယားသံမက်ချွန်ဘန်နွန်က VOA ကမှဌာနကိုပြောခဲ့ပါတယ်ခင်ဗျာ။
ဤဝင်နိုင်ငံ American ပြည်သူ့ရဲ့အကျိုးစီးပွားနဲ့ဒေသတွင်းရေရှည်တည်ငြိမ်ရေးအတွက်ချင်းချမှုတရားဖြစ်ကြောင်းကမ္ဘာလေပိုင်းဒေသ American ကုကဲစစ်ဌာနချုပ်အကြီးအကဲဘူချိုကြီးဂျိုးဖော်တက American လွတ်တော်အမတ်တွေကိုသတိပေးလိုက်ပါတယ်။ဤဝင်နိုင်ငံဟာဒေသတွင်းမတည်ငြိမ်မှုတွေကိုဖန်တီးနေပြီးဤဝင်ရဲ့ချင်းချမှုကွန်ရက်တွေကလည်းဆက်လက်အားကောင်းလာနေရမှာ American နဲ့လက်တွဲပတ်တွေရဲ့အကျိုးစီးပွားတွေအပေါ်ချင်းချမှုတွေကြီးထွားလာနေတဲ့အကြောင်းအောက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီရဲ့အကြံဖက်ဝါဒဆိုင်ရာမနေ့တုန်းကကြားနာဝတ်ကိုတင်သွင်းခဲ့တဲ့စာမျက်နှာ45မျက်နှာပါဖတ်ဆိုချက်မှာဘူချိုကြီးဗိုတယ်ကသတိပေးပြောဆိုခဲ့တာ
ပါ။ပပူအန်ယူဂီနီနိုင်ငံမှာတနင်္လာနေ့ကလှုပ်ခတ်သွားတဲ့အင်အားပြင်းပြင်းကလေးကြောင့်အနည်းဆုံး15ဦးသေဆုံးခဲ့ပြီးနောက်ထပ်ထိခိုက်ပျက်စီးရာတွေအတွက်ရေးပေါ်ရှာဖွေတွေခက်ဆက်လုပ်နေကြပါတယ်။ပိုချီရာမြို့တောင်ဘက်55မိုင်ကျော်အကွာမှာလှုပ်ခဲ့တဲ့ပြင်းအား 9.5 ရှိတင်းကလေးကြောင့်မြေပြေမှုတွေနဲ့လက်စစ်တဲအားလိုင်းပြတ်မှုတွေဖြစ်ကာ Pacific ဂျွန်းဒေတာတချို့လမ်းတွေပြတ်ကုန်ပြီးကုန်းမြင့်အတွင်းပိုင်းဒေတာတွေနဲ့လည်းဆက်သွယ်ရေးလမ်းကြောင်းဆိုးဆိုးဝါးဝါးပြတ်တောက်သွားခဲ့ပါတယ်ခင်ဗျာ။
ဒေတာရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာမှာပါ Dai Yai Live ထုတ်လွှင့်ပေးနေတာမို့ Facebook မှာလည်းအလွယ်တကူနှားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးညဉ့်ညဉ့်ရေနိုဘယ်ဆုရှင်တွေရဲ့တောင်းဆိုချက်သတင်းနဲ့စတင်ညင်ပါတယ်ရင်းညာတွေအရေးဒေါ်အောင်ဆန်းစုကြည်ကိုနားချဆွေးနွေးနိုင်ဖို့မြန်မာနိုင်ငံကိုတွားရောက်လူကြောင်းနိုဘယ်ညဉ့်ညဉ့်ရေဆုရှင်အမျိုးသမီးတွေကပြောကြားလိုက်ပါတယ်ရင်းညာတွေအပေါ်မြန်မာစစ်တပ်ရဲ့နှိတ်ကုပ်မှုတွေကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကစန့်ကျင်ပြောဆိုဖို့ကိုလည်းတိုက်တွန်းနေကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လှုပ်ရွတ်တွေကိုဒေါ်ဆန်းစုကြည်အနေနဲ့တတိရှိရှိစန့်ကျင်ပြောဆိုဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြောက်အိုင်ယာလန်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်မရိန်မက်ကွာကလည်းအခုလိုပြောဆိုခဲ့ပါတယ်။
But we want to say to Aung San Suu Kyi, you have tremendous power because the world loved you.
ဒေါ်ဆန်းစုကြည်ကိုပြောချင်တာကတော့သူ့ကိုကဘာကတိတ်ချစ်ကြတာကြောင့်သူ့ရဲ့ဩဇာကတိတ်ပြီးတော့ကြီးမားပါတယ်ဆိုတဲ့အကြောင်းပါ။ဒေါ်ဆန်းစုကြည်နေအခြေချုပ်ကြစဉ်ကာလကလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကိုတောင်းဆိုချိန်မှာသူ့ရဲ့တောင်းဆိုချက်အတွက်ကျမတို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်။လူ့ခွင့်ရေးနဲ့ဒီမိုကရေစီဟာလူတိုင်းပိုင်ဆိုင်ပါတယ်။ရိုဟင်ဂျာတွေအနေနဲ့လည်းသူတို့ရဲ့နိုင်ငံသားဖြစ်ပိုင်ခွင့်ဘေးကင်းလုံခြုံရေးအခွင့်အရေးတွေရှိပါတယ်။မြန်မာနိုင်ငံတွေကတိုင်းရင်းသား135မျိုးလို့ပဲရိုဟင်ဂျာတွေမှာလည်းလူ့ခွင့်ရေးနဲ့ဒီမိုကရေစီအခွင့်အရေးရှိပါတယ်။ကျမတို့အနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ထံတွားရောက်ခွင့်ရဖို့ကြိုးစားသွားမှာဖြစ်ပြီးတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ကမ္ဘာပြည်သူတွေရဲ့ထောက်ခံမှုကိုရစေဖို့နောက်မြန်မာစစ်တပ်ကလုပ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုစန့်ကျင်ပြောဆိုနိုင်မဲ့တတိပိုင်ဆိုင်ပါစေလို့ကျမတို့မျှော်လင့်ပါတယ်။
နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့အီရန်ကရှီရင်အဘဒီ၊ယီမင်ကတာဝါကိုလာခါရမန်နဲ့မြောက်အိုင်ယာလန်ကမရီမကွာတို့ဟာစနေနေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာအမျိုးသမီးများအရှိန်အဟုန်ပတ်သက်ပြီးအတူရက်တီထားကိုပြတ်သားဖို့တပတ်ကြာတွားရောက်ခဲ့တာပါ။ဒီကနေ့ခီးစဉ်အဆုံးသတ်အဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပတာဖြစ်ပါတယ်။မျိုးနွယ်စုတစ်ခုအပေါ်လူမျိုးတုံးတက်ဖြတ်မှုဆောင်ရွက်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတွေကပြောဆိုလိုက်ပြီးဒေါ်အောင်ဆန်းစုကြည်ကဒီကိစ္စကိုအရေးယူကင်တွယ်နိုင်ရေးနားချဖို့အတွက်မြန်မာနိုင်ငံကိုတွားရောက်ဖို့လည်းအစီအစဉ်ရှိတယ်လို့ရီမင်နိုဘယ်ငြိမ်းချမ်းရေးဆုရှင်တာဝါကိုကာမန်ကပြောဆိုပါတယ
် Yes we have a plan to visit Myanmar
We sent
ဒီမှာနိုင်ငံကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။ကျမတို့ရဲ့ညီမနိုဘယ်ငြိမ်းချမ်းဆုရှင်ဒေါအောင်ဆန်းစုကြည်ကိုအကြောင်းကြားချက်ပန်ကြားချက်တွေချိန်ပေါင်းများစွာပို့ခဲ့ပါတယ်။ဒါမှမဟုတ်စာမပြတ်ပါဘူး။ကျမတို့အနေနဲ့မြန်မာပြည်ကဒေါအောင်ဆန်းစုကြည်ထံကိုရောနောက်ရိုဟင်ဂျာဒေသတွေကိုပါတွားရောက်ပြီးတော့သူမနဲ့ဆွေးနွေးပြောဆိုဖို့နားချဖို့လာရောက်ခွင့်ပြုဖို့အခုထပ်ပြီးတော့ပန်ကြားပါတယ်။
မြန်မာနိုင်ငံတွင်အချမ်းဖတ်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးခဲ့ကြရမှုနဲ့ဆက်စပ်ပြီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကလိမ်ပိုင်းဆိုင်ရာအချမ်းဖတ်မှုတပ်ဖြတ်မှုတို့လိုအခွင့်အရေးချိုးဖောက်မှုအထောက်အထားတွေကိုစူးစီးခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နှိမ်နှင်းမှုကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြောဆိုထားတာပါမြန်မာအစိုးရဘက်ကတော့ဒီဆွဆွဲချက်တွေအလုံးကိုဒီဇိုင်းမှန်မှန်ညှင်းဆိုပါတယ်အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့အကြမ်းဖက်ဝါဒီတွေကိုတရားဥပဒေနဲ့အညီချေမှုန်းတာလို့မြန်မာအစိုးရကပြောဆိုထားတာပါအီရန်နိုဘယ်ငြိမ်းချမ်းရေးဆုရှင်ရှီရင်အဘဒီကအခုလိုပြောပါတယ်
ဘာမှခရီးမတာဆဖမ်အစင်က
ဒေါ်ဆဆူချီလိုလူမျိုးအနေနဲ့ဒီမနိုင်ငံမှာလူမျိုးတုံးသက်ဖြစ်မှုတွေဖြစ်နေတာတွေလူအများအပြားပါဝင်တဲ့ကျွလွန်နေတဲ့ရာဇဝတ်မှုတွေကိုမျက်ကွယ်ပြုထားတဲ့အတွက်တိတ်ကိုဝန်းနေရပါတယ
်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာ6သိန်းခွဲကျော်ဌာနီပြည်ရေးလုပ်ငန်းစဉ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူထားပေမဲ့အခုအချိန်ထိမဆနိုင်သေးပါဘူးဒုက္ခသည်တွေဌာနီပြည်ရေးဟာဘေးကင်းလုံခြုံမှုရှိဖို့နဲ့ဆန္ဒနဲ့အညီဖြစ်ဖို့မြန်မာအစိုးရဘက်ကလုံခြုံရေးအမခံပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရိုဟင်ဂျာအရေးဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂဘက်ကလည်းမြန်မာစစ်ဗိုလ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့ဖို့ပြီးခဲ့တဲ့တနင်္လာနေ့ကသဘောတူခဲ့ကြပါတယ်ရှင်
။မတ်တင်ဂီတိုက်စူးစီးတင်ပြခဲ့တာပါ။ရခိုင်အရေးနဲ့ပတ်သက်လို့ဆက်ပြီးနားဆင်ရမှာကရခိုင်ပြည်နယ်ကဒုက္ခသည်တွေစီစစ်ပြန်လည်လက်ခံရေးအစီအစဉ်မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR အကူအညီကိုရယူဖို့ရှိနေပြီးဒီအကူအညီဟာလည်း UEHRD ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချတာရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းရဲ့လမ်းညွှန်ဓာတ်ချက်တွေအောက်မှာဆောင်ရွက်ရမှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာရဲ့တိုက်တွန်းတောင်းဆိုမှုတွေထွက်ပေါ်လာပြီးနောက် UNHCR ရဲ့ပါဝင်မှုကိုအခုလိုကန့်လန့်လိုက်တာဖြစ်ပါတယ်။ကိုသားညွန်ဦးကစုံစမ်းမေးမြန်းထားတာပါ
။ရခိုင်မြောက်ပိုင်းဒေသပရိပခရီကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့တိုင်းကနန်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်စီစစ်လက်ခံရေးကိုဇန်နဝါရီလကုန်ပိုင်းမှာစတင်ဖို့အတွက်မြန်မာနိုင်ငံဘက်ကပြင်ဆင်ဆောင်ရွက်ထားပြီးမြေဒုက္ခသည်တွေပြန်လာဖို့ဆန္ဒမရှိသေးတာကြောင့်ဒီအစီအစဉ်ဟာပြတ်တလောက်နေပါဖြစ်သွားခဲ့ရတာပါဒုက္ခသည်တွေသူတို့ရဲ့သဘောဆန္ဒအတိုင်းပြန်လာဖို့ဆိုလို့ရှိရင်ပြန်လည်နေရာချထားမဲ့သူတို့ရဲ့မူရင်းဒေသတွေမှာလုံခြုံဘေးကင်းမှုရှိဖို့အထူးသဖြင့်ဆိုရင်နိုင်ငံတကာရဲ့စောင့်ကြည့်မှုလိုတယ်ဆိုပြီးတော့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေရောအစိုးရတွေကပါပြောခဲ့ပါတယ်ပြန်လည်စီစစ်လက်ခံရေးမှာမြန်မာအစိုးရဘက်ကဖွဲ့စည်းထားတဲ့UEHRD ကဦးစီးဦးဆောင်လုပ်ပြီးတော့နိုင်ငံတကာအဖွဲ့အစည်းရဲ့ဆိုလို့ ICRC ချစ်ချင်တဲ့အသင်းလောက်ကိုပဲခွင့်ပြုခဲ့တာပါဒါပေမဲ့အခုတော့ဒီလာမယ့်ပြန်လည်စီစစ်လက်ခံရေးအစီအစဉ်မှာတော့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကူအညီကိုရယူဖို့အတွက်မြန်မာအစိုးရဘက်ကကမ်းလှမ်းလိုက်ပါတယ်မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီအစည်းအဝေးတွင်နိုင်ငံတကာဆက်ဆံရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကတရားဝင်အသိပေးလိုက်တာ
ပါ That UNHCR and other UN agencies would be invited to take partas appropriate in various stages of return and resettlement. In this regard, I am very pleased to inform the Council that on 23rd February,
ဒုက္ခသည်တွေပြန်လာရေးနဲ့ပြန်လည်နေရာချထားရေးလုပ်ငန်းစဉ်အဆင့်ဆင့်တွေမှာပါဝင်ဖို့ UNHCR နဲ့တခြားကုလသမဂ္ဂအေဂျင်စီတွေကိုဖိတ်ခေါ်သွားပါမယ်။မြန်မာအာဏာပိုင်တွေဟာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ UNHCR တာဝန်ရှိသူတွေကိုဖေဖော်ဝါရီလ23ရက်နေ့ကတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်တွင်းလူမှုအသိုက်အဝန်းအားလုံးအတွက်ဖွံ့ဖြိုးရေးအစီအစဉ်နဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးအစိုးရလုပ်ငန်းတွေမှာပူးပေါင်းကူညီဖို့ဖိတ်ခေါ်လိုက်တယ်ဆိုတာကိုအခုလူ့အခွင့်အရေးကောင်စီကိုအသိပေးလိုက်ပါတယ
်။မြန်မာနိုင်ငံဘက်ကတာဝန်ရှိသူချုပ်ကို VOA ကဆက်သွယ်စုံစမ်းကြည့်ရမှာတော့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အဆင့်3ဆင့်သတ်မှတ်ထားရမှာဒုတိယနဲ့တတိယအဆင့်တွေမှာပဲ UNHCR ကိုပါဝင်ပတ်သက်ခွင့်ပေးဖို့မူလကဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အခုတော့ဒီပထမဆုံးအဆင့်ဖြစ်တဲ့ repatriation ဒုက္ခသည်ပြန်လည်လက်ခံရေးမှာပါ UNHCR ကိုတစုံတရာပါဝင်ခွင့်ပေးဖို့ညှိနှိုင်းဆုံးဖြတ်ခဲ့တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ UN တာဝန်ရှိသူတွေနဲ့မြန်မာနိုင်ငံဘက်ကပြည်ထောင်စုဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ပြီးတော့ UNHCR ဘက်ကဘယ်လိုကူညီနိုင်မလဲဆိုတာကိုကန့်လန့်ထားတဲ့အကြောင်းသိရပါတယ်။ဒါပေမဲ့လည်းအစိုးရရဲ့ company ဖြစ်တဲ့ UEHRD ရဲ့လမ်းညွှန်ချက်အောက်မှာပဲ UNHCR အနေနဲ့ပူးပေါင်းဆောင်ရွက်ခွင့်ရမှာဖြစ်တယ်လို့လည်းသိရပါတယ်။အသေးစိတ်ကိုတော့နှစ်ဖက်စလုံးညှိနှိုင်းနေစေရှိတယ်လို့သိရပါတယ်။UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးဘက်ကတော့ဒီကိစ္စပေါ်မှာတိကျထုတ်ပြန်ချက်မကြခင်ထုတ်ပြန်မယ်လို့ပဲ VOA ကိုအကြောင်းပြန်ပါတယ်။ ရိုဟင်ဂျာဒုက္ခသည်တွေပြန်ဖို့ရည်နဲ့ပတ်သက်လို့တော့ဘင်္ဂလားဒေ့ရှ်ဘက်မှမူလကလေးက UNHCR နဲ့ပူးပေါင်းဆွေးနွေးမှုတွေရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလအကုန်စမဲ့အစည်းအဝေးမှာတော့ဒုက္ခသည်တွေရောနိုင်ငံတကာရဲ့စိုးရိမ်ချက်ကြောင့်မှဘင်္ဂလားဒေ့ရှ်ဘက်ကဒီပြန်ဖို့ရည်အစည်းအဝေးကိုမူလသတ်မှတ်ချက်တိုင်ဆောင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့မကြာခင်ကပဲမြန်မာပြည်ထောင်စုနဲ့ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတော်ရောက်ဆွေးနွေးခဲ့ပြီးတဲ့နောက်ပိုင်းဒုက္ခသည်တွေပြန်ဖို့ရည်အတွက်အပြန်အလှန်စီရင်ပေးဖို့တဲ့လုပ်ငန်းစဉ်တွေကိုပြန်လည်စတင်နိုင်နေပြီဖြစ်ပါတယ်ခင်ဗျာ။
ကိုယ်တန်းညုံပြောပြခဲ့တာပါအခုတော့စစ်တွေဘုံကွဲမှုကြောင့်အဖမ်းဆီးခံရသူနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရပါမယ်ရခိုင်ပြည်နယ်စစ်တွေမျိုးဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးဖမ်းဆီးစစ်ဆေးခံရသူရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ကိုနိုင်ဆိုးကိုအ мян ဆုံးပြန်လွှတ်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ထံစာရေးသားပေးဖို့တောင်းဆိုထားတယ်လို့ ANC ဖွဲ့ကပြောပါတယ်အစိုးရအနေနဲ့ENC အဖွဲ့ကကိုနိုင်စိုးအပါဝင်စစ်တွေဘုံကွဲမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးတန်တရားရှိသူ9ဦးကိုခေါ်ယူစစ်ဆေးနေတာဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မမ်းမြင့်ခိုင်ကတင်ပြမှာပ
ါရခိုင်တိုင်းနာလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ ENC အဖွဲ့ဝင်ကိုနိုင်စိုးအနေနဲ့စစ်တွေဘုံပေါက်ကွဲမှုဖြစ်စဉ်မှာပါဝင်ပတ်သက်ခြင်းမရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတာမို့အ мян ဆုံးပြန်လွတ်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံစာပေးပို့တောင်းဆိုထားတယ်လို့ရခိုင်ပြည်အမျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းရေးမှူးကိုထွန်းစော်ကပြောပါတယ်
။ဒီစစ်တွေမျိုးမှာ24ရက်နေ့ကပေါက်ကွဲမှုဖြစ်ခဲ့တဲ့ဖြစ်စဉ်မှာတော့လုံးဝပါဝင်ပတ်သက်မှုမရှိပါဘူး။ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ဖြစ်စီအဖွဲ့ဝင်တဦးချင်းအနေနဲ့ဖြစ်စီဒီလိုမျိုးဖြစ်စဉ်တွေမှာပါဝင်ပတ်သက်မှုလုံးဝမရှိပါဘူး။ကိုနိုင်စိုးကိုအခုလိုမျိုးမတရားသဖြင့်ဖမ်းဆီးထိန်းသိမ်းထားတာကတော့ဘယ်လိုမှမသင့်တော်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းပဲဒါကိုဒီနိုင်ငံတော်တိုင်ပင်ခံစီကိုမနေ့ကစာရေးပြီးတော့မှအကြောင်းကြားထားပါတယ်ငြိမ်းချမ်းရေးကော်မရှင်ကိုလည်းပဲအဲ့ဒါကိုမိတူပေးထားပါတယ်ကျွန်တော်တို့ကိုနိုင်စိုးဟာဒီစစ်တွေကိုရောက်ရှိနေတာကတော့သူရဲ့ကျန်းမာရေးနော်ဒီစောင့်ရှောက်မှုကျန်းမာရေးဒီဆေးဝါးကုသမှုလိုအပ်ချက်အရရောက်ရှိနေတာဖြစ်တယ်ตัวเจ้ามายังไม่กังวลมีตาซุเนี่ยอยู่နေနေရတယ်ပေါ့လေဆိုတော့အဲ့ဒီလိုမျိုးအချိန်ဒီအောက်မှာကိုနိုင်စိုးကိုเนาะအချင်းမြင့်ချက်နဲ့တန်ပေရနဲ့ဒီလိုဖန်ဆီးတာကတော့လုံးဝမသိတော်ဘူးလို့ကျွန်တော်တို့မြင်ပါတယ်အဲ့အဲ့ဒါကြောင့်ကျွန်တော်တို့ကတော့သူ့ကိုအမြန်ဆုံးလွတ်ပေးဖို့အတွက်ကျွန်တော်တို့ကတောင်းဆိုထားပါတယ်ဒီနိုင်ငံတော်တိုင်ပင်ခံကိုလည်းပဲမေတ္တာရက်ကံတင်ပြထားတာရှိပါတယ်
စစ်တွေမျိုးကရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးရဲ့နေအပါဝင်နေရာ၃ခုမှာဘုံပေါက်ကွဲမှုဖြစ်ခဲ့တာနဲ့ဆက်စပ်ပြီးအစိုးရအနေနဲ့တန်တရားရှိသူ9ဦးကိုဖမ်းဆီးစစ်ဆေးနေတာဖြစ်သလိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကာကြီးစာမျက်စွဲနဲ့ချုပ်ရက်ရမန်ယူပြီးဖမ်းဆီးထားတာလည်းဖြစ်ပါတယ်ဖေဖော်ဝါရီ24ရက်နေ့ကဖြစ်ခဲ့တဲ့စစ်တွေဘုံပေါက်ကွဲမှုမှာ ENC အဖွဲ့ဝင်ကိုနိုင်စိုးအနေနဲ့ပါဝင်ပတ်သက်ခြင်းမရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတာဟာတစားကန်အနေနဲ့အကြံစီရှိရှိလှုံ့ဆော်နေကြတာဖြစ်ကြောင်းရခိုင်ပြည်အမျိုးသားကောင်စီရဲ့ထုတ်ပြန်ချက်ထဲမှာလည်းဖော်ပြထားပါတယ်။လက်ရှိမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တစ်လျှောက်လုံးမှာပါဝင်ခဲ့တဲ့ ENC အဖွဲ့ဝင်တဦးကိုအခုလိုမတရားဖမ်းဆီးတာဟာအစိုးရနဲ့တိုင်းနာတွေကြားယုံကြည်မှုကိုလည်းပြက်ပြားစေတယ်လို့ကိုထွန်းစော်ကအခုလိုပြောပါတယ်။
ဟုတ်ကဲ့ကျွန်တော်တို့မြင်တာကတော့ဒါဒီငြိမ်းချမ်းရေးဖြစ်စဉ်မှာကျွန်တော်တို့ကဆိုလို့ရှိရင်ထက်ထဝဝင်ပေါ့နော်ဒီအပါဝင်နေတဲ့လူဖြစ်တဲ့တောက်လျှောက်ပေါ့လေကိုလိုက်စိုးဟာလည်းပဲကျွန်တော်တို့ ANC ရဲ့ကိုယ်စားလှယ်အဖွဲ့ဝင်တူအနေနဲ့ပြီးခဲ့တဲ့20ရက်စုပြည်လုံးကြီးလာကံပထမအစည်းအဝေးမှာလည်းသူတက်ရောက်ခဲ့တယ်ကျွန်တော်တို့အဖွဲ့အစည်းရဲ့ဒီဌာနအလိုက်ဆွေးနွေးမှုတွေမှာလည်းသူပါဝင်နေပါတယ်ဒီနေ့ချိန်ထိပေါ့လေဆိုဒီလိုမျိုးငြိမ်းချမ်းရေးဖြစ်စဉ်မှာရုံရုံချီချီနဲ့ပေါ့နော်တထဲဝင်ဝင်ပေါ့အတုံကုန်တိုက်ပါဝင်လုထုံနေတဲ့လူပုဂ္ဂိုလ်တွေကိုမတရားပုံမှန်တွေနဲ့ပေါ့နော်မတရားသဖြင့်စစ်ဆွေးပြီးတော့မှဖမ်းဆီးမှုတွေလုပ်နေတဲ့အနေထားကတော့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာယုံကြည်မှုကိုဓာပြီးတော့ထိခိုက်စေတယ်ပေါ့နော
်ကိုနိုင်စိုးအနေနဲ့ကျမ်းမာကြီးမကောင်းတာကြောင့်မိသားစုနဲ့အတူနေထိုင်နေချိန်မှာဖမ်းဆီးခံရတာမို့သူ့ရဲ့ကျမ်းမာကြီးအခြေအနေအပေါ်စိုးရင်ကြောင့်ကိုနိုင်စိုးရဲ့မိသားစုဝင်တွေဘက်ကတော့ပြောပါတယ်တတိထောက်ထားခိုင်ခိုင်လုံးလုံးမရှိပဲဖမ်းဆီးတာဟာလုံးဝမတရားဘူးလို့ကိုနိုင်စိုးရဲ့ညီဖြစ်သူကိုရဲပိုင်စိုးကအခုလိုပြောပါတယ်
။ဒါတတိအထောက်ထားမှမရှိဘူးနော်။အရင်ကစီမီဟောင်းစီမီကိုလည်းဆိုတိုင်းဖမ်းရတယ်ဆိုတော့ဟိုဟာပြောလို့မရတော့ဘူးကိုစီမီကအထင်းနဲ့ကွင့်တယ်ဆိုတာပေါ့။စီမီကမတရားဥပဒေဖြစ်နေပြီလို့တော့ပြောရှိနေတယ်မှာ။
ရခိုင်ပြည်နယ်ရဲတပ်ဖွဲ့အနေနဲ့ကတော့စစ်တွေဘုံပေါက်ကွဲမှုနဲ့ပတ်သက်လို့လက်နက်ခဲယံပေါက်ကွဲမှုစတာရီနဲ့ဆက်ဆက်ပြီးအမှုခင်းရှိခဲ့ဘူးသူတွေကိုခေါ်ယူစစ်ဆေးနေတာဖြစ်တယ်လို့ပြောဆိုထားတာပါရခိုင်ပြည်အမျိုးသားကောင်စီကကိုနိုင်စိုးကိုဖမ်းဆီးရခြင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူး ကိုနိုင်ဆိုးဟာနိုင်ငံရေးအကျဉ်းသားတဦးလည်းဖြစ်ခဲ့ပြီးလက်ရှိမှာတော့ ENC အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ရှင်
။မမင်းမြေခံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟူပိုးမြို့မှာရွာသားရှိဦးကိုမိနစ်၃ကတည်းကတက်မတော်ကနေဖမ်းဆီးတရားဆွဲထားတဲ့အမှုကိုဟူပိုးတရားရုံးကနေမနေ့တုန်းကထောင်ဒဏ်ချမှတ်လိုက်ပါတယ်။ဒီအမှုစစ်ဆေးရမှာတရားဆွဲခံရသူတွေဘက်ကတင်ပြချက်တွေကိုလှည့်လည်ရှုခဲ့တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။နိုင်ကွန်းအင်ကသတင်းပေးပို့ထားတာပါ။
ဟုတ်ကဲ့ပါ။တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSC နဲ့ဆက်သွယ်လဲဆိုပြီးတပ်မတော်ဘက်ကနေဖမ်းဆီးတရားဆွဲဆိုထားတဲ့ဟူဘုံမြို့နယ်ကရွာသားရှိဦးကိုဟူဘုံမြို့တရားရုံးကနေအမှုစီရင်ချက်ချလိုက်ပြီးဖြစ်ပါတယ်။အဲ့ဒီရွာသားရှိဦးကိုအမှု၁၂ခုနဲ့ဟူဘုံမြို့တရားရုံးကနေစနေလာနေ့မှာထောင်ဒဏ်တည်တည်ချမှတ်လိုက်ကြောင်းအမှုလက်ရှိနေစောမြောက်ဝတီကအခုလို့ပြောပါတယ်။
ပြောင်းမတော့မလုပ်ဘူးလက်နဲ့မှုနဲ့ခွန်နဲ့အရှင်ရဲမှုနဲ့သုံးနဲ့ပုတ်ကုံသိန်းကုံနဲ့လည်းသုံးနဲ့ဆက်တဲ့ဥပဒေနဲ့ကစနဲ့အဲ့လိုမျိုးလေးနိခါထားတယ်ပြောအမှုရစစ်တန်ကိုအချာကြီးတက်ခံသေးဆိုတော့မှအမိတ်ကြတယ်ပြေခံက၈ရက်ဆိုနဲ့အမှုကချက်မှုနိ
ပြီးကြတဲ့2019ခုနှစ်ဇူလိုင်လ18ရက်နေ့တုန်းကဟိုဘုံမြို့နယ်နန်းခုတ်ရွာသားရှိဦးကိုတမတော်ဘက်ကနေတောပုံလက်နက်မှုပို့ကုံသွင်းကိုဥပဒေဆက်သွယ်ရေးဥပဒေနဲ့စစ်စင်ရေးနယ်မြေအတွင်းမှာဝင်ရောက်တယ်ဆိုပြီးအမှုဆက်နှမှုနဲ့တရားစွဲဆိုခဲ့ပြီးဖေဖော်ဝါရီ26ရက်နေ့မှာထောင်ဒဏ်တစ်နှစ်ကနေ9နှစ်ထိပြစ်ဒဏ်အသီးသီးချမှတ်ခဲ့တာပါဒီလိုရွာသားတွေကိုဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်တဲ့လှုပ်ဆောင်ချက်ပေါ်မှာရှေ့နေစွန့်မြောက်ဝတီကခုလိုသုံးသပ်ပြောဆိုပါတယ်
ပြန်ခံဖက်ကတင်ကြတဲ့ဟာကိုခုမှချက်မစမ်းသာဆိုတဲ့သဘောမျိုးရှိရတယ်။ဒီလိုဖက်ကဘာမှမတင်ကြဘူး။ဒါနဲ့အကုန်လုံးချက်စမ်းသာ။ဘန်းလေးပြပြီးရုံးတင်လာပါပဲ။ဒီလိုတော့ဒီဒီလေးနည်းနဲ့ဘလို့မှတရားရုံးကိုအားကိုးလို့မရဘူး။ယုံကြည်လို့မရဘူး။မီးခိုးလို့မရဘူး။ဥပဒေအတက်ကခွန်ကိုတောင်းလို့မရဘူး။အဲ့လိုအနေထားမျိုးဖြစ်သွားလား။
ပြစ်ဒဏ်စီရင်ချပြီးတဲ့ရွာသားရှိဦးကိုတောင်လေးလုံးအကျဉ်းထောင်မှာကျဉ်းကျထားပါတယ်။ဒီမှုကိုစီရင်ချက်ချပြီးပေမဲ့ရက်30သွင်းမှာဆက်လက်ယူခံဝင်သွားမယ်လို့ရှေ့နေစွန့်မြောက်ဝတီကပြောပါတယ်။မနေ့ကဇူလိုင်လ14ရက်နေ့မှာရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ဟိုဘုံမြို့နယ်မိုင်းပြင်းတိုက်နယ်ဝန်ကောင်ပန်ဟတ်နဲ့ဝန်ခမ်းရွာကျမ်းမှာတမတော်နဲ့ RCS တို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်တမတော်ဘက်ကသတ်သားငံဦးကျဆုံ၃ဦးတန်ရန်ရရှိပြီးတော့တနတ်ခွန်လက်ကိုသိမ်းဆည်းရခဲ့တယ်လို့ RCSS SSC ဘက်ကထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးဟိုဘုံမြို့နယ်တွင်ကြေးရွာကရွာသားတွေကိုတမတော်ဘက်ကစစ်ဆေးဖမ်းဆီးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တမတော်ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ဦးကပြောပါတယ
်။အရင်ကတော့သူကတိုက်ပွဲဖြစ်ခဲ့တယ်။အဲဒီညနေမှာတိုက်ပွဲဖြစ်တယ်။အဲ့ဒီဒီဒီကတိုက်ပွဲနဲ့မှခံနေ။အဲ့တိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာသူတို့ကအိမ်နေမှာတွားပြီးတော့သဖမ်းလာတို့လမ်းမှာတွေးပြီးတော့ဖမ်းလာတို့သူကရွာတရွာထဲကပြည်တွေမဟုတ်ဘူး။ငါးနေရာကပြည်တွေဖြစ်ပါလေ။
RCSS ဟာ2015ခုနှစ်အောက်တိုဘာလမှာအစိုးရကနေမတရားသိမ်းကနေစရင်ပယ်ဖြတ်ထားတဲ့ရှမ်းလက်နက်ကိုင်ဖွဲ့တဖွဲ့ဖြစ်ပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ဟာမြန်မာအစိုးရနဲ့ NCA ပြည်ရဆာချုပ်လက်မှတ်ရေးသားပြီးဖြစ်တဲ့အတွက်အဖွဲ့နဲ့ဆက်ဆံတယ်ဆိုတဲ့အကြောင်းပြချက်နဲ့ဖမ်းဆီးရေးယူတဲ့လို့ရဟာသမတော်ရဲ့ပုံရိပ်ကိုသိခိုက်တယ်လို့ဘုံမူကြီးဆိုင်ဦးကပြောပါတယ
်။ RCSS က NCA နဲ့ဆွေးနွေးဆက်ဖြစ်တဲ့ဒီကွန်ဆက်နဲ့ကိုင်းလို့ထားတဲ့အဖွဲ့ဖြစ်ပါတော့နော်။အဲ့လိုဒီရာသားတွေကိုဒီအမှုနဲ့ပေါ့နော်။အဲ့ဒီချလိုက်ခြင်းအားဖြင့်သမတော်ပေါ်ပေါ်ဒီဒီရဲ့ယုံကြည်မှုကယုံကြည်မှုကင်းမဲ့သွားနိုင်တယ်။ကျွန်တော်နယ်မြေတွေမှာဟို RCSS နဲ့မတ်တက်တဲ့ဒီဒီဆိုတာမရှိသလောက်ပါပဲ။တက်တက်တိုင်းတာအဲ့ဒီဖန်ဆီးနေမယ်ဆိုရင်တော့မဖြစ်ပြင်းဘူးပေါ့။
RCSS SSC ဟာအစိုးရတမတော်နဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစိတ်ရေးသဘောတူစာချုပ်လက်မှတ်ရေးသူစားပြီးပေမဲ့လည်းအမျိုးသားစစ်နိုင်ငံကြီးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးသလိုတမတော်နဲ့တော့ရံပန်ရံခါတိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်။ကောင်းပိုင်းရှမ်းပြည်တမတော်ခြေပြုတ်ရဒေသတွင်တမတော်ကလည်းအကြောင်းမကြားဘဲဝင်ရောက်လှုပ်ရှားလာတဲ့အခြေအနေကြောင့်စီရေးပဋိပက္ခဖြစ်ပွားနေရသလိုဒီလိုစီရေးပဋိပက္ခတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဟန့်သားဖြစ်စေတယ်လို့လည်းဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီွယ်ရှိပါပြီ VOA ရဲ့ဗုဒ္ဓနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323ညလိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့လူတုနဲ့ကျမ်းမာရေးအားကစားကဏ္ဍနဲ့အတူဦးကျော်စံသာရဲ့မြန်မာအရေးသုံးသက်ချက်တင်ဆက်တဲ့အခါမှာတော့
အခုကဂိုဘီအနန်ကော်မရှင်ကိုတွားဖွဲ့တဲ့အတွက်ဒါကျွန်တော်မြန်မာတော့အပြည်ပြည်ဆိုင်ရာပြဿနာဖြစ်သွားစီတယ်။ဟိုဒေါ်စုအနေနဲ့ကသူကတော့ဒါကိုပြည်လျာပြည်လျရောက်ကြလို့လုံးနိုင်ကောင်းမယ်ထင်ပြီးလုတာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့ဒါကခင်ဗျားပေါ့စီလိုလိုချင်လို့ထိုးစီးအတွက်ပိုလီးဆိုတာသူဖြစ်သွားတယ်
။မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာ။အခုတော့မြန်မာလူထုနဲ့ဂျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီ။တဘာဝအတိုင်းမဟုတ်ပဲဓာရုပေရအချို့ဓာတ်တွေထည့်ထားတဲ့အစားအသောက်တွေဟာရင်သွေးငယ်ကလေးတွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တယ်လို့ပညာရှင်တွေကပြောနေပါတယ်။ဘယ်လိုအကြောင်းတွေကြောင့်ဒီအစားအသောက်တွေကလေးတွေကိုမကြွေးပဲရှောင်ကျဉ်သင့်တယ်လဲဆိုတာကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြมาဖြစ်ပါတယ
်။နေ့စဉ်စားတော့တဲ့အစားအသောက်တွေထဲမှာအချိုတက်ကိုမဖြစ်မနေထည့်သွင်းစားတော့ရပါမယ်။ဓာတုပေရအချိုတက်တွေကိုတော့ရှောင်ကျဉ်ပေးဖို့လိုပါတယ်။အချိုရည်တွေနဲ့ကလေးတွေစားတဲ့မုန့်တွေမှာပါဝင်တဲ့ဓာတုပေရအချိုတက်တွေဟာအဝတ်လုံးရောဂါကိုငငယ်ရွယ်ရွယ်နဲ့ဖြစ်ပေါ်စေပြီးနောက်ဆက်တွဲဆိုးကျူးတွေကိုခံစားရစေနိုင်တယ်လို့အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ်
။ကလေးတွေအချိုလိုလားဆိုတော့လည်းလိုတယ်နော်။ဒါပေမဲ့အဲ့ဒီအချိုကကောင်းတဲ့အချိုဖြစ်ဖို့အရေးကြီးတယ်။ဥပမာဆိုကီမီကယ်နဲ့ပတ်သက်တဲ့အချိုဆိုမရမကြိုက်ဘူးပေါ့နော်။ဥပမာဆိုလို့ရှိရင်အချိုနဲ့ပတ်သက်ပြီးတော့ဘာလိုချင်လဲဆိုတော့ကာဘိုဟိုက်ဒရိတ်ပေါ့ကာဘိုဟိုက်ဒရိတ်ကစီဓာတ်ကိုလိုချင်တယ်ဥပမာနှို့လိုမျိုးပေါ့နော်အဲ့တော့နှို့မှာပါတယ်ဆိုလဲအချိုဓာတ်ကပါတာပဲနောက်အချိုရည်မှာဆိုလို့ရှိရင်လဲအချိုဓာတ်ကပါတာပဲဒါပေမဲ့ဒီနှို့မှာပါတဲ့အချိုနဲ့ဟိုဥစားအချိုရည်မှာပါတဲ့အချိုကလုံးဝမတူဘူးပေါ့အဲ့တော့မရနှို့မှာပါတဲ့အချိုဆိုလက်ခံတယ်နော်အဲ့ဒီမှာပါတဲ့လက်တို့ဆိုရှင်မရကြိုက်တယ်ပေါ့ဒါပေမဲ့တကယ်ကိုအချိုရည်ထဲမှာပါတဲ့အချိုဆိုမရမကြိုက်တော့ဘူးအဲ့ဒီအချိုရည်တွေကနောက်တစ်ချိန်မှာဒီကလေးတွေဆယ်ကျော်တက်မှာဆိုလို့ရှိရင်စီးကျိုရောဂါတွေဥစားဥတီသွားနေတယ်ပေါ့နော်
ဓာတုပေရနီးကိုအသုံးမပြုဘဲတဘာဝအတိုင်းရရှိတဲ့အချိုတက်တွေဟာခန္ဓာကိုယ်ရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေမှာအရေးပါတဲ့ဆွမ်းအင်အင်းမြစ်တွေဖြစ်ပါတယ်။ရင်းနှီးကလေးတွေအနေနဲ့နှုတ်ကိုပုံမှန်တောက်တုပ်ပေးမယ်ဆိုရင်အာဟာရဖြစ်အောင်သာမကမျက်ညံကောင်းပြီးညံရီထက်မြက်စေနိုင်တယ်လို့ဒေါက်တာဒုံဝင်းမြင့်ကပြောပါတယ်
။နှုတ်တောက်ခဲ့တယ်ဆိုနှုတ်မှာပါတဲ့အချိုအကြကလေးရဲ့ညံကောင်းတာကိုဖြစ်စေတယ်။အာဟာရပြည့်တာကိုဖြစ်စေတယ်ပေါ့။အဲ့တော့ကလေးငယ်လေးတွေမရနှုတ်တိုက်ချင်တယ်အဓိကကတော့ကလေးတွေနှုတ်တောက်အောင်ပဲပေါ့အဲ့တော့မောင်နှစ်နှစ်ဆိုလို့ရှိရင်တော့အမေနှုတ်ပြတ်တယ်ပေါ့နော်ပြီးလို့ရှိရင်နှုတ်ဆက်တိုက်သွားမယ်ဒါပေမဲ့မမတို့နိုင်ငံမှာတဘာဝနှုတ်ရသလားဆိုတော့လေတအားမရဘူးပေါ့အဲ့တော့မရဘူးဆိုတော့လေမမဟိုရတဲ့နှုတ်မုံနေလိုမျိုးဆက်ပြီးတော့မှတိုက်ရမယ်ပေါ့နော်ဖြစ်နိုင်16နှစ်အထိကတရက်ကိုအနည်းဆုံးနှစ်ခွက်တောက်စေချင်တယ်ပေါ့ဒီလိုသားတကယ်တောက်ခဲ့မယ်ဆိုမမတို့နိုင်ငံအရက်ပုစရာအကြောင်းဘာမှမရှိတော့ဘူး
နေ့စဉ်လိုအပ်တဲ့အာဟာရဓာတ်တွေကိုလုံလုံလောက်လောက်မရရှိတာကြောင့်သေးသွယ်ပိတ်လိပြီးအာဟာရချွတ်တဲ့နေတဲ့ရင်းနှီးငယ်လေးတွေရှိသလိုလွဲမှားတဲ့နေထိုင်စားသောက်မှုပုံစံတွေကြောင့်လည်းအဝလွန်ပြီးအာဟာရချွတ်တဲ့နေတဲ့ရင်းနှီးငယ်လေးတွေလည်းရှိပါတယ်။အာဟာရချွတ်တဲ့မှုမရှိစေဖို့အတွက်ရင်းနှီးငယ်လေးတွေရဲ့နေထိုင်စားသောက်မှုတွေကိုစဉ်ဆက်မပြတ်စောင့်ကြည့်တည့်မှတ်ပေးဖို့လိုတယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ်
။ဘာလဲဒီမှာလဲမရမားနျူထရီရှင်းလို့ခေါ်တာပဲ။မားနျူထရီရှင်းဆိုတဲ့အဓိပ္ပာယ်ကပိန်တဲ့သူကြီးပဲပြောတာမဟုတ်ဘူးပေါ့။ဝါတဲ့သူတွေကိုလည်းပြောတယ်ပေါ့နော်။အဲ့တော့ဝါတဲ့သူတွေမှာလဲမားနျူထရီရှင်းမှာဝါတာလည်းရှိနိုင်တယ်လို့သေးသွားတာလည်းရှိနိုင်တယ်။အဲ့တော့ဒီကလေးတွေကအချိုရည်တွေပေါ့ခဏနေရပြောသလိုအချိုရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှာဆိုရှင်အရန်ဝသွားတာပေါ့နော်။နောက်ပြီးတော့မမတို့နိုင်ငံကထမင်းတွေအများကြီးကျွေးထားတာပေါ့နော်။အဲ့တော့ထမင်းတွေလည်းအများကြီးစားမယ်အချိုရည်တွေကလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16နှစ်တောင်မရောက်သေးဘူးပေါ့အရန်ဝသွားတာတွေဖြစ်တယ် overweight တွေဖြစ်တယ်။အဲ့လိုကလေးတွေလည်းမမတို့ကယူဆရမယ်။အခုဆိုလို့ရှင်14နှစ်လောက်နဲ့စီးကျူဖြစ်တဲ့ကလေးတွေအများကြီးပဲ။ဒါတိုက်ဝမ်းမဟုတ်ဘူးပေါ့နော်။မွေးရပါရယ်စား insulin နဲ့တာမဟုတ်ပဲနဲ့မမတို့ရဲ့စားတောက်နေထိုင်မှုကြောင့်မလို့ကလေးတွေဝလာတာတွေအများကြီးရှိတယ်။အဲ့တော့အဲ့ဒီကလေးတွေဆိုရှင်စနစ်တကျဖြစ်ဖို့ဆိုရင်မိဘတွေမှာလည်းတာဝန်ရှိတယ်။မမတို့လိုဆရာဝန်တွေမှာလည်းတာဝန်ရှိတယ်။ကလေးတွေမှာလည်းတာဝန်ရှိတယ်လို့ကလေးကိုထိန်းတဲ့ဆရာဟိုပါဘောနော်။ကျောင်းအမမူချိုဆရာမတွေပဲဖြစ်ဖြစ်ပေါ့နော်။ဒါတွေအားလုံးမှာတော့တာဝန်ရှိပါတယ်
။ရင်းနှီးငယ်လေးတွေကျန်းမာတန်ဆွမ်းပြီးညံရီထက်မြက်နေစေဖို့အတွက်ပထမဆုံးရက်တစ်ထောင်အတွင်းမှာအာဟာရပြည့်ဝတဲ့အစားအစာတွေကိုကြီးမွေးပေးနိုင်မှုလိုပါတယ်။ ရက်တစ်ထောင်ကျော်လာတဲ့အခါမှာလဲခဏကိုကြီးထွားဖွံ့ဖြိုးမှုအမြင့်ဆုံးအသက်အရွယ်တွေမှာအာဟာရပြည့်ပြည့်ဝရရှိနေအောင်ကူးစိုက်သင့်တယ်လို့ပြောပါတယ်အဲ
့တော့ဒီပထမဝင်းဒိုးဖြစ်တဲ့နှစ်နှစ်အတွဲပေါ့နော်1000 day မှာကလေးတွေအာဟာရမပြည့်ခဲ့ဘူးဆိုရင်ဒုတိယပိုင်းအနေနဲ့3နှစ်ကနေပြီးတော့မှ5နှစ်ပေါ့နော်အဲ့ဒီမှာမမတို့ကဒုတိယအကြိမ်အာဟာရပြည့်ဝအောင်ကြိုးရပါမယ်အဲ့တော့မှမမိတဲ့ကလေးတွေဆိုလို့ရှိရင်ဥပမာဆိုရှင်အပြိုပေါ်ဝင်စအချိန်ပေါ့နော်အဲ့တော့6နှစ်ကနေပြီးတော့မှ12နှစ်အတွဲပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တတိယအကြိမ်အနေနဲ့အာဟာရတွေပြည့်ဝအောင်ကြိုးရမယ်လို့ဆိုထားတယ်ပေါ့နော်
ဓာတုပိဒအချုပ်တဲနဲ့ဆူဆေးပါတဲ့မုံပဲတေးစာတွေဟာရင်းနှင်းကလေးတွေရဲ့ကျမ်းမာရေးကိုချိမ့်ချောက်နေတဲ့အစားအသောက်တွေဖြစ်ပါတယ်။ငါးနှစ်အောင်ရင်းနှင်းကလေးတွေကိုဓာတုပိဒအချုပ်တဲပါတဲ့အစားအသောက်တွေလုံးဝမကျွေးမြေ့အောင်သတိပြုတင်တယ်လို့ဒေါက်တာဒုံဝင်းမြင့်ကပြောပါတယ
်။မုံစေးတန်းနေမှာရောင်းတဲ့အချုပ်တွေကတော့မကောင်းဘူးလို့ပြောချင်တာပါနော်။အဲ့တော့အထူးသဖြင့်ငါးနှစ်အောက်ကကလေးတွေကိုမရအချုပ်ရေမတိုက်ချင်ဘူး။နော်။အဲ့တော့ဖြစ်နိုင်လို့ရှိရင်တော့ငါးနှစ်အောက်ကလေးမှာကော်ဖီလက်ဖက်ရည်ကအစပါနော်။အဲ့ဒါလေးတွေကိုမိဘတွေကဆင်ခြင်ပြီးတော့မှပဲကျွေးစေချင်တယ်။သူ့အရွယ်နဲ့သူကျွေးလို့ရတဲ့အဟာရတွေအများကြီးရှိတယ်။အဲ့ဒါတွေကိုဂယုတစိုက်ကျွေးမယ်ဆိုရင်နောင်အနှစ်20မှာမမတို့နိုင်ငံကအရက်ပူတဲ့သူမရှိတော့ဘူးနော
်ဓာတုပိဒအချိုတဲ့ပါတဲ့အစားအသောက်တွေဟာယနေ့ငယ်လေးရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အစားအသောက်တွေဖြစ်တာကြောင့်ဂယုတစိုက်တားမြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပ
ါဒေါက်တာတန်ဇော်ရဲ့မြန်မာနဲ့လူတို့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုချိန်အားစပြီးဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပဲဖြစ်ပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နာကိုကင်တွယ်ရမှာလိုအပ်ချက်တွေရှိခဲ့တာဟာပြည်နာကိုပိုပြီးကြီးထွားလာစေတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ဥရောပရောက်မြန်မာပညာရှင်တဦးကသုံးသပ်ပါတယ်ဘယ်လိုပြောင်းလဲကင်တွယ်သင့်တယ်ဆိုတာကိုလည်းထောက်ပြလိုက်ပါတယ်ဂျာမနီနိုင်ငံဟန်ဘတ်တက်ကသူမြန်မာရေးဌာနအငြိမ်းစားကတိကဥက္ကမောင်စောနဲ့ဥကျော်စံသာတို့ဆွေးနွေးသုံးသပ်ရမှာဥက္ကမောင်စောကအခုလိုစာပြီးပြောပါတယ်
။အစိုးရကြီးကဒီပြဿနာကတငွေ့ငွေ့နောင်နေတဲ့မီးပဲ။တငွေ့ငွေ့နောင်နေတဲ့မီးကိုဘာသွားဖြစ်တယ်လဲဆိုတော့ကိုဗစ်အန်နကွန်ဗရှင်ဖွင့်နိုင်တဲ့ကိစ္စကအင်္ဂလိပ်လိုပြောမယ်ဆိုရင်တော့ to open the Pandora's box ပဲ။အဲ့ဒါမှာ team name သိမရနေဖြစ်သွားပြီးတော့တစ်ဖက်ကထောင်တဲ့ထောင်ကျောက်တဲ့ကိုတက်နေကိုသွားတိုးတယ်။အဲ့ကြောင့်မလို့ကဘာမှဒီအစိုးရရောဘာမှဒီကလူတွေရောဘာတွေရောအကုန်လုံးကကဘာလုံးကဝိုင်းထောင်းတာခံနေရတယ်
။အဲ့တော့ကိုဖီအန်နကိုမခေါ်ဘဲနဲ့သူတို့ကိုမအပ်ဖဲနေလိုက်ရင်ရောဒီပြဿနာကိုနိုင်ငံတကာကမသိပဲနေမလားဆရာ
။နိုင်ငံတကာကတော့နည်းနည်းတော့လာမှာပဲခုအရင်အစိုးရတွေဆက်ဆက်မှလည်းလာနေတာပဲ။ဒါပေမဲ့ဒီနောက်ကြီးကြီးဖြစ်သွားစရာအကြောင်းမရှိဘူး။အခုကကိုဖီအန်နကော်မရှင်ကိုတွားဖွဲ့တဲ့အတွက်ဒါကျွန်တော်အမြင်မှာတော့ဒါပြည်တွင်းရေးဖြစ်နေတဲ့ပြဿနာဆက်ဆက်ကိုအပြည်ပြည်ဆိုင်ရာပြဿနာဖြစ်သွားစီတယ်။ဒါကလည်းဟိုဒေါ်စုအနေနဲ့ကသူကတော့ဒါကိုပြည်လျာပြည်လျာရောင်းကြလို့လုံနိုင်ရင်ကောင်းမယ်ထင်ပြီးလုပ်တာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့ဒါကခင်ဗျား sports လို့ကြောင်ရထိုးစီးအတွက်ပိုလီးစ်ရတယ်ဖြစ်သွားတယ်
။ကိုဖီအန်ကိုခေါ်ပြီးတော့အကြံပေးအဖွဲ့မဖွဲ့ခဲ့ရင်ပထမတစ်ခါဦးသိန်းစင်အစွဲလက်ထက်ကဖွဲ့ခဲ့တဲ့အကြံပေးအဖွဲ့အစည်းအဝေးခဏတော့ထွက်ပေါ်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးခဏတိုင်းလိုက်နိုင်ရင်ရောပြည်လမှုရမယ်ထင်သလားနိုင်ငံတကာကလက်ခံမယ်ထင်ပါလား
ကျင်းနမလားလက်ခံမလားဆိုတာကတော့ငွေများတရားနိုင်ဆိုတဲ့စကားရှိတယ်ဗျာနိုင်ငံတကာမှာလည်းဒီ OIC ရငွေတွေကတော်တော်ကိုဆွရောက်ပြီးဝင်နေပြီအဲ့ဒီတော့ဥသိမ်းစင်ဖွဲ့တဲ့ကော်မတီတွေအတိုင်းဟိုအကုန်လုံးလိုက်လို့ပြီးတိုင်အောင်လေဟိုပရက်ရှာကတော့လာနေပါပဲဒါပေမဲ့ဒီလောက်ကြီးကြီးတော့ဒီမြင့်ဆန်ဆန်လာစရာအကြောင်းမရှိဘူးနောက်ပြီးတော့ကျလောက်ကြီးကြီးလေသူတို့ထောင်နဲ့ထောင်ရောက်တဲ့ကိုဝင်သွားစီရလည်းမရှိဘူ
းကော်ဖီအန်အန်ကော်မရှင်လူနိုင်ငံတကာကော်မရှင်တွေကိုစုံစမ်းစစ်ဆေးဖို့တာဝန်ပေးလိုက်တာမှားယွင်းတယ်လို့ဆရာပြောတယ်အဲ့တော့အဲ့လိုမလုပ်ရင်တခြားကောင်းတဲ့ alternative ဘာလုပ်နိုင်လဲအဲ့တော့နိုင်ငံတကာထုတ်ဖောက်ဖို့အတွက်ဟု
တ်ကဲ့ပြဿနာကမြန်မာဆက်လဲဆိုတော့ဒီ energy ဆွဲဆက်တွက်လာကြတဲ့ကသူကဟိုအခေါ်အဝါတွေကိုပြောင်းပလိုက်တယ် nomenclature တွေကိုဒီခိုင်းပြည်ထဲမှာအစိုးရကသူကဒီခေါ်နေရှင်းနေပြီကျွန်တော်ရခေါ်သူရခိုင်နဲ့ကလားဟဲ့လားမလို့ရှိရင်သူတို့ခေါ်ကြတာကရခိုင်နဲ့ဘန်ဂါလီအဲ့ဒါကိုသူကအဲ့လိုမဟုတ်ဘဲနဲ့ရခိုင်ကိုရခိုင်မခေါ်ရဘူးဘုရားဘာသာအစိုင်းဝိုင်းခေါ်ရမယ်ရခိုင်ပြည်ထဲကဟိုဟာဒီကိုဒင်္ဂါလီမခေါ်ရဘူးရခိုင်ပြည်ထဲကမွတ်စလင်အစိုင်းဝိုင်းခေါ်ရမယ်ဆိုပြီးလုပ်လိုက်တယ်အဲ့လိုလုပ်လိုက်ခြင်းအမြင်ကပတ်အမြင်မှာဘုရားဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာလို့ထင်သွားကြတယ်အဲ့ဒါအမှန်မလို့အဖက်နဲ့ပေါ်လာတဲ့ပြဿနာကနာမည်တစ်တည်းထွန်းနိုင်လို့ဒီကဗုဒ္ဓဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ဘဲနဲ့ဂျေဇာကန်တိုင်းရင်းသားနဲ့ဟိုမှာနိုင်ငံသားမဖြစ်သေးသူများနဲ့ဖြစ်နေတဲ့ပြဿနာဆိုတာကိုရှင်းလင်းအောင်ပြနိုင်ရမယ်။
ไอ้ตัวแทนพวกบาลูอันเนี่ยรู้สิเอ international level มา lobby ถึงห้ารอม lobby ถึงมังหาเวเนี่ยไม่ยากหู lobby ถึงห้าเรนี่ยมาเนี่ยไอ้อเมริกันเนี่ยคันนี้จะจับกูอุตส่าห์จะส่งห้าเมที่ยุโรปจะจับกูล้อเสียมา EU เนี่ย UK จับกูช่วยทั้งหลายเลยนอกไป UK อ่ะ EU เนี่ยคุ้มช่วยก็ได้ใช่ไหมเอราสุยนอกจากคุณจะคุยอะไร EU เนี่ย UK เนี่ยနောက်ပြီးတော့ဒီပိုင်းရောက်နေတဲ့မြန်မာနိုင်ငံသားဟောင်းနေပေါ့ဒီတော်တော်များများဆီဆွေရခင်မာတော့ငါတို့ဒေါအောင်ဆန်းစုကြည်နာမဲကိုအသုံးချပြီးတော့ကျွန်တော်တို့ညီမတို့ဗမာကြီးမာဒီဟာတော့တာဖြစ်တော့မှမလို့ဆိုရဖြူကြီးလောက်ထားတဲ့လူတွေအများကြီးရှိပါတယ်အဲ့လိုလူတွေကလည်းအခုချိန်မှာဗမာပြည်ဆွေရနဲ့ဒေါအောင်ဆန်းစုကြည်ချက်တဲ့ကျွန်တော်ချိန်မှာတို့အနေနဲ့ solidarity ရှိဖို့အရေးကြီးတယ်တချို့နိုင်ငံတွေမှာဆိုဆန္ဒပြပေးတဲ့လူရှိပါတယ် Western with you ဒေါ်ဆုဆိုပြီးတော့ဒါမဲ့တို့ကိုနေတယ်အဲ့လိုမျိုးတွေကမင်းများများထွက်အောင်လုပ်ရမယ်နောက်ပြီးတော့ပြည်တွင်းမှာဘာသာပေါင်းစုကြည့်ကြည့်ဆိုလျှောက်ပြီးတော့ပွဲတွေလုပ်တယ်အဲ့ဒါတွေကမလို့ဘူးလို့ဆရာကမလို့ဘူးအဲ့ဒါတွေကဟိုတကယ်ကိုဘာနဲ့လို့လုတ်ပြနေတဲ့ပွဲတွေမှန်သိသိပါတယ်အဲ့ဒါဆိုပွဲတွေမလို့ဖွင့်နေဘုဒ္ဓဘာသာနဲ့ဒီမြန်ဘာသာတွေနဲ့ကိုချစ်ချစ်ကြီးရှိတယ်ဆိုတာလေပြတဲ့ရာကအလွယ်ဆုံးနေမှာရှိတယ်ဆိုရင်မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အစင်းနေအနေနဲ့ကဒါဘုဒ္ဓဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ပါဘူးကျွန်တော်တို့မမမမွတ်စလင်အများစုမမပြည်ထဲမှာအေးအေးချမ်းချမ်းနေနိုင်ပါတယ်ပကောင်းပလီတက်နိုင်ပါတယ်ကိုလို့ချင်တာလုပ်နိုင်ပါတယ်ဆိုတာကိုသူတို့အနေနဲ့မမလိုရေးပြီးစာတွေထုတ်နေတော့ပို့ပဲအင်္ဂလိပ်လိုဥရဒူးလိုအာရဗိလိုအဲ့ဒါတွေနဲ့ထုတ်ပေးရမယ်အဲ့ဒါတွေနဲ့ထုတ်ပြီးတော့မှဒီအစ္စလာမ်နိုင်ငံတွေမှာတကယ်တကယ်အမှန်တွေကိုသိပြီးတော့မမပြည်ပေါ်မှာရုပ်တဲ့ဖီအားတွေကျသွားမယ
်အခုနိုင်ငံတကာကတော့မြန်မာနိုင်ငံအပေါ်မှာသူတို့ရဲ့အမြင်ဟာအင်မတန်ကိုပြင်းထန်ဆိုးဝါးနေပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့ reputation ဟာသိပ်ပြီးတော့ဆုတ်ယုတ်နေတဲ့သဘောမှာရှိနေတယ်လို့ပြောမှာဖြစ်ပါတယ်ဆိုတော့ဒီအခြေအနေကနေပြီးတော့ပြန်လဲယုံထနိုင်ဖို့အတွက်ကဘယ်လိုဆရာစဉ်းစားမိပါလဲခင်ဗျာ
ဒီအခြေအနေပြန်လဲယုံထဖို့ဆိုတော့တို့လည်းအခုလုပ်နေတာပဲလीတို့သမောင်းနဲ့တို့ပြန်လာတဲ့လူကိုကိုယ်လက်ခံမှမယ်ဘာညာပြောနေတာပဲအဲ့ဒါဘယ်တော့ထိအောင်မြင်မလဲတော့ကျွန်တော်မသိဘူးပေါ့ဗျာကျွန်တော်အမြင်အဖြစ်ပြောရမှာကျွန်တော်သိတော့အောင်မြင်မယ်မထင်ဘူ
းဘာဖြစ်လို့လဲဆရာ
အဖြစ်လို့လဲဆိုတော့ဒီလူတွေထွက်ပြေးတဲ့အကြောင်းရင်းကတဖက်ကနေပြီးသူတို့ကိုဖြူဆွဲပြီးခေါ်နေတာကိုမင်းတို့ဘာမှဒီမှာမနေနဲ့နေမင်းတို့သေးသေးပဲဒီဘက်ကိုလာခဲ့လာလို့ရှိရင်မင်းတို့တတိယနိုင်ငံတွေကိုရောက်အောင်ပို့ပေးမယ်ချမ်းသာတဲ့နိုင်ငံတွေကိုသွားလို့ရမယ်ဗာမယ်ဆိုတာအဲ့ဒီကြောင့်မလို့ထွက်သွားတဲ့လူတွေလည်းခင်ဗျားတို့ကြည်လေချက်ချင်းကိုဗာနေချင်းကြချင်းကိုသိမ့်နေချီသွားတယ်ဆိုတာအဲ့ဒီသိမ့်နေချီတဲ့လူတွေကိုတကယ်တကယ်ပြန်စစ်လို့ရှိရင်အခုသူတို့စည်ရင်ပေးတဲ့6သိန်းဘလောက်8000ဘလောက်ဆိုတာအဲ့ဒီကတကယ်တကယ်မမဒီမနေကဘူးတဲ့လူကဘယ်တော့ထွက်လာအောင်မလဲကျွန်တော်တို့မသိဘူ
းအဲ့တော့သူတို့သဘောနဲ့သူတို့ပြန်မလာဘူးဗမာပြည်ဘက်ကတော့တကားဖွင့်ထားတယ်ကျူစုပါတယ်လုံနေရသားနဲ့မလာရင်ကောအဲ့ဒါကိုမြန်မာပြည်အပြစ်လိုပဲဝိုင်းပြောကြအောင်မယ်လို့ဆရာယူဆသလားဆရာနိုင်ငံတော်က
မဆပါဘူးပြောမှာပါကျွန်တော်အမြင်ကိုပြောရင်တော့အရှင်းဆုံးကိုပြောနိုင်မယ်ဗျာသူတဖက်ကလုံနေတာကတော့ဗမာပြည်အထူးသဖြင့်ဒီရခိုင်ပြည်အနောက်မြောက်ပိုင်းမောင်တော်ဒေသကိုသူတို့ကအခြားတဲ့ကိုဆိုလို့ကျွန်တော်ကျန်နေတာ哦အဲ့တော့သူတို့ဘက်ကတော့အဲ့ဒါမဖြစ်ဖြစ်အောင်ကြံပါမိသူတို့လုပ်နေမယ်အဲ့တော့ကိုယ့်ဘက်ကလည်းဂျယ်လေပပနဲ့ရှောင်းနိုင်တင်းနေမှရမယ
်ဘယ်လူများရှောင်းနိုင်တိတ်နှောင်အမေလို့ထင်ပါလဲ
တခါကကိုယ့်ကိုဆွဆွဲနေတာကလူသတ်တယ်မရင်းချင်းတဲ့ယွာတွေကိုမိရှို့တယ်အဲ့ကိုယ့်ဘက်ကပြောတာမသတ်ဘူးမိမရှို့ဘူးမရင်းမချင်ဘူးပြောတယ်အဲ့ဒါကြီးကိုယ့်ဘက်ကမှန်ကန်ညောင်းသက်တည်ပြနိုင်ရမယ်ကောင်းပြီဘယ်နည်းဘယ်ရက်ကဘယ်ရွာမှာဘ ᱹ လူကိုဘယ်ယောက်သက်ခံရလဲဘယ်မှာလဲအတိအကျစီရင်ပေးပါအဲ့သူတို့ပြီးတဲ့စီရင်အတိုင်းကိုရန်ကုန်မှာရှိတဲ့တန်တမန်အဖွဲ့ဝင်တွေအကုန်လုံးကုလသမဂ္ဂအဖွဲ့ဝင်တွေရန်ကုန်မှာရှိတဲ့လူတွေကိုခေါ်သွားပြီးအဲ့နေရာတွေမှာပြပါတကယ်ဟုတ်လားမဟုတ်လားကြည့်ပါဆိုပြီးအဲ့လိုကြီးနဲ့မှတန်တရားကိုပြင်းနိုင်မယ်လားရှိမယ်အပြင်ကနေပြီးတော့အဖွဲ့တွေကိုသူတို့ဝေမခံခြင်းဘူးဘာဘူးဆိုတာကတော့သူတို့အကြောင်းနေနဲ့သူတို့ရှိနေမယ်လေအဲ့ဒါအဲ့ဒီကိစ္စကိုတော့ကျွန်တော်ဘာမှမပြောလို့ဘူးဒါပေမဲ့အနည်းဆုံးဗမာပြည်ထဲမှာရှိတဲ့နိုင်ငံသားတန်တမာနေနဲ့ကုလသမဂ္ဂအဖွဲ့ဝင်တွေကိုတော့ကြာကြည့်ခွင့်ပေးပါပေးလိုက်လို့ရှိရင်ပေးပြီးသိချာကြည့်ပါသေးသူတို့ကြိုက်လို့ကြည့်ပြီးလို့ရှိရင်ဟုတ်လားမဟုတ်လားသူတို့ပြန်ပြီးတော့ press conference လုပ်ခိုင်းပါအဲ့လိုနည်းနဲ့မှလည်းစံတန်ရရပြန်ဖြည့်ရှင်းလို့ရတော့မှာပဲမဟုတ်လို့ရှိရင်တော့ကြည့်ခွင့်မပေးဘူးမလုပ်ဘူးဆိုတာတွေကတစ်ခုပြီးတစ်ခုမှဆွဆွက်ချက်တွေတက်နေအောင်မှာပဲဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စ
ေ NLD အစိုးရရဲ့ဒီပြဿနာကင်တွယ်မှုအပေါ်မှာလည်းပဲအထူးသဖြင့်ရခိုင်ပြည်ကလူတို့ရခိုင်နိုင်ငံရေးပါတီတွေသိပ်ဘဝင်မကြဘူးဆိုတာမျိုးကြားပါတယ်အထူးသဖြင့်ကတော့သူတို့ရဲ့လူတို့ဆန္ဒသဘောထားကို ထက်သွင်းမစဉ်းစားဘူးလို့ပြောနေကြတယ်ဒီကိစ္စနဲ့ပတ်သက်လို့ကဘယ်လိုပြောချင်ပါလဲ
ဒီ energy နဲ့တိုင်းရင်းသားပါတီတွေဆက်ဆံရေးရတယ်ပြင်ရမယ်တိုင်းရင်းသားပါတီတွေတော်တော်များများကလည်းမကျေနပ်ချက်တွေအများကြီးရှိတယ်အဲ့ဒါတွေလည်းဘာကြောင့်ဖြစ်ရလဲဆိုလို့ရှိရင်ကျွန်တော်တို့ငငယ်တုန်းကဖတ်စာပါလာခင်မှာဆိုလို့ရှိရင်ပြည်နယ်တွေမှာဖတ်စာပါလာအဖွဲ့တွေမထားဘူးဖတ်စာပါလာတော့မရွေးဘူးအဲ့ဒီကစားကိုပြည်နယ်သားတွေကိုပဲသူတို့ကရွေးခိုင်းတယ်အဲ့ဒီပြည်နယ်သားတွေကသူတို့ဖတ်စာပါလာအဖွဲ့နဲ့မဟာမိတ်ဖွဲ့ထားတယ်အဲ့တော့ယူကောက်ပွဲနိုင်ပြီတက်နိုင်ဒီဒီအဲ့ဒီအမတ်တရားလွတ်တော်ထဲမှာတို့မဟာမိတ်ဖွဲ့ဆိုတော့တို့ဖတ်စာပါလာအစိုးရကိုပဲမဲပေးတာပဲဥပမာကျွန်တော်တို့ဂျာမနီမှာလို့ရှိရင်လေဒီအစိုးရတဖွဲ့နေတဲ့ CDU ပါတီဟာဒီဘာဗေးဒီယာပြည်နယ်မှာဆိုလုံးဝ CDU မရှိဘူးတို့မှာ CSU စံနာမည်ပဲရှိတယ်ပါတီနဲ့အဲ့ဒီ CSU နဲ့ CDU ကမဟာမိတ်ကျွန်တော်တို့တန်ငယ်ငယ်တုန်းကတော့ရခိုင်ပြည်မှာတော့ဖတ်စာပါလာဝင်ယူတယ်အဲ့ဒါရခိုင်ကပြည်နယ်မှာမရသေးဘူးရခိုင်ကတိုင်းကိုတကယ်ပြည်နယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့မှာတော့ဖတ်စာပါလာတော့မရွေးဘူးနောက်တစ်ခုကရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တိုင်းရင်းသားပါတီရဲ့အမတ်တွေကအများစုနိုင်တယ်ဒါပေမဲ့သူတို့အစိုးရဖွဲ့ခွင့်မရဘူးအခြေခံဥပဒေလိုဆိုဘာလို့အကြောင်းပြပြီးဖွဲ့ခွင့်မပေးဘူးကျွန်တော်တော့ဒီအခြေခံဥပဒေကိုသေသေးချေချာတော့မဖတ်မိဘူးဒါပေမဲ့ကျွန်တော်ဖတ်မိလောက်သိရလောက်ကနိုင်ငံတော်သမ္မတကပြည်နယ်ဝန်ကြီးချုပ်ကခန့်ပိုင်ခွင့်ရှိပြီပဲသူရေးထားတယ်နိုင်ငံတော်သမ္မတကပြည်နယ်ဝန်ကြီးချုပ်ကိုမိမိပါတီထဲမှာခန့်ပြီးလို့ရေးမထားဘူးအဲ့ဒါလေးလည်းပါနိုင်တယ်တိုင်းရင်းသားပါတီတွေက NLD နဲ့ဘဟုအစိုးရကိုယုံကြည်မရှိဖြစ်နေတာသူပြည်ရခိုင်ပြည်မှာဆိုလို့ရှိရင်အရင်ကျန်းဖို့အစိုးရတုန်းကတော့မှဒီလောက်ရခိုင်ပါတီနဲ့အစိုးရနဲ့ထိတိုင်မတွေ့ခဲ့ဘူးစစ်အစိုးရဘာမှချွတ်ကြပြပါမပြောဘူး NLD နဲ့ကျမှတကယ့်ကိုထိတိုင်ကြီးကြီးတွေ့နေတာကတော့ဟိုရှင်းချင်းပြောရလို့ရှိတော့ဗျာဂျေးဆိုတာကနှစ်ဖက်လုံးချိန်မှာပဲချိန်မိတယ်တဖယ်တည်းကနေသွားချိန်လို့တော့ဘယ်တော့မှချိန်မိဘူ
းဆောက်ခင်မောင်စောဆရာနဲ့ကျွန်တော်နဲ့အခုဆွေးနွေးကြတာဟာဒီရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့အစိုးရကင်တွယ်ဘုံဘယ်လိုလုပ်ခရင်ကောင်းတယ်ဆိုရက်ကြားပဲဖြစ်ပါတယ်ဆိုတော့ပြဿနာရဲ့ဈေးမြင့်ဖြစ်တဲ့ရခိုင်ဒေသအတွင်းလူအဖွဲ့အစည်းနှစ်ခုအကြားမှာသဟဇရာဖြစ်ရေးကျွန်တော်ငငယ်တုန်းကလိုမွတ်စလင်တွေနဲ့ကျွန်တော်တို့နဲ့အတူလက်ပွန်တတီဆက်ဆံနေခဲ့ကြတယ်အဲ့လိုအခြေအနေမျိုးရောက်နိုင်မဲ့အလားအလာကောဆရာမြင်ပါသလားဘယ်လိုလုပ်စင်နေထင်ပါလဲ
အဲ့လိုရောက်ဖို့ဆိုတာကဒီလိုရှိတယ်ဟိုကျော်စံသားကျွန်တော်တို့ငငယ်တုန်းကသိခဲ့တဲ့မွတ်စလင်တွေနဲ့အခုရှိတဲ့မွတ်စလင်တွေခုနဲ့ရမှနေတဲ့မွတ်စလင်တွေနဲ့မတူဘူးကျွန်တော်တို့ငငယ်တုန်းကရှိခဲ့တဲ့မွတ်စလင်တွေကစစ်တွေမှာပဲနေနေမမနေနေသူတို့ကအဲ့ဒီဒေသခံစကားကိုကောင်းကောင်းတတ်ကြတယ်။ပေါင်းရဆက်ဆံရေးရတဲ့ဘာမှပြဿနာမရှိဘူး။ကိုယ်ွယ်တဲ့ဘာသာလွဲတာကလွဲလို့ကျန်တာတွေကဘာမှပြဿနာမရှိဘူး။အကုန်လုံးဘ ᱹ လူပုံမှာဘ ᱹ လူဒစိမ့်လို့မထင်ဘူး။အခုနောက်ပိုင်းဝင်လာတဲ့လူတွေကဒေသခံစကားကိုမတတ်ကြဘူး။သူတို့ကမောင်းတော့သွားကြည့်အထူးသဖြင့်မောင်းတော့မှာသူတို့ခေါ်တော်စကားမတတ်လို့ရှိရင်ဘ ᱹ လူမှာဘာမှလုံးလို့မရတော့ဘူး။ရခိုင်စကားနဲ့သူတို့မသိကြဘူး။ဗမာနိုင်ငံသားဖြစ်ချင်ပါတယ်ပြောတယ်ဗမာနိုင်ငံသားဖြစ်ချင်အဲသက်ဆိုင်ရနိုင်ငံရဲ့ဘာသာစကားကိုတော့တတ်ရမှာပေါ့ဘယ်နိုင်ငံမှမဆိုတာထုံးစံမယ်ဘယ်လိုပြန်ဖြည့်ရှိရင်ကောင်းမလဲဆိုတော့ဟိုနှစ်ဖက်လုံးကတော့အဘေးယူလို့ကြာမှာပေါ့ရှော့ရမှာပေါ့နှစ်ဖက်လုံးကမလျှော့ဘဲနှစ်ဖက်လုံးကတင်းနေတော့ဘယ်လုံးမှတတ်ဆက်လို့မရဘူ
းဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်ဆွေးနွေးခန်းပြီးမှာတော့အခုတော့ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်နေပါပြီ
။ဒီမှာပါကျွန်တော်ရနိုင်မှာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Carabao Phala လို့ခေါ်တဲ့ English League Phala Final မှာတော့ Manchester City အသင်းကဘိုးဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Premier League မှာတော့ Manchester United က Chelsea ကိုအနိုင်ရသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာချင်းပါခဲ့တဲ့2018ပြုံချမ်းဆောင်သည့် Olympic ပြိုင်ပွဲကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။Carabao Phala လို့ခေါ်တဲ့ England League Phala ဘောလုံးပွဲမှာတော့ Manchester City အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Arsenal နဲ့ Man City တို့ Wembley ခွင့်မှာတနင်္ဂနွေနေ့ကဘောလုံးခဲ့ကြတာမှာ Man City က Arsenal ကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာဖြစ်ပါတယ်။ Man City အတွက်ဂိုးတွေကိုတော့ Argentina တိုက်စင်ဘူး Aguero နောက်တန်းလူ company နဲ့ David Silva တို့ကသွင်းယူခဲ့တာဖြစ်ပါတယ်။ဒါဟာနီးပြ Guardiola အတွက်တော့ England မြေမှာပထမဆုံးဆူဖလာကိုရလိုက်တာလည်းဖြစ်ပါတယ်။အင်္ဂလန်မှာသူရဲ့ပထမဆုံးဆူဖလာနဲ့ပတ်သက်ပြီးဂေါ်ဒီယိုလာပြောတာကတော့
So that's why I'm so happy for Manchester City. So because I cannot forget how they
took it. ကျွန်တော်နိုင်လိုက်တဲ့အတွက်ကြောင့်လေ Man City အတွက်ကျွန်တော်ဝမ်းသာမိပါတယ်။ဘာကြောင့်လဲဆိုတော့
မနစ်တုံးကကျွန်တော်တို့စုတွေမရရလက်တွေမကောင်းခင်တုန်းကသူတို့ကကျွန်တော်တို့ဘက်ကရက်ခဲ့လေပထမဆုံးကရှိတ်မန်ဆွာသူ့အပါဝင်ကလပ်တစ်ခုလုံးကလူတွေအကုန်လုံးကိုကျွန်တော်တို့ကိုအားပေးဖို့ပြောခဲ့တယ်ဒါကြောင့်မန်စီးတီးနိုင်တာကတိတ်အေးပါပြီကျွန်တော်ကလည်းဒီအောင်မြင်မှုမှာအစိတ်ပိုင်းတည့်ရဖြစ်ပြီးအဲ့ဒီအတွက်လည်းဝမ်းသာပါတယ
်အာဆနယ်နီးပြအဆန်ဘင်ဂါကတော့ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောသွားခဲ့ပါတယ
် Well done to City congratulations to them they won the trophy
Man City ဒီကစားတာကောင်းပြီသူတို့တွေဂုဏ်ယူပါတယ်သူတို့ကချန်ပီယံဖြစ်ပြီးပြောနေကြပြီးတော့ကျွန်တော်တို့ကတော့ဒီပွဲနိုင်မရတဲ့အတွက်စိတ်ပျက်မိပါတယ်ပြီးတော့ဒီနေ့ကကျွန်တော်တို့နည်းနည်းကံမကောင်းမှုလို့လည်းထင်ပါတယ်ကျွန်တော်တို့ဂိုးမရှိသေးဖြစ်နေတဲ့အချိန်မှာအခွင့်အရေးကောင်းတစ်ခုရခဲ့ပြီးဒါကိုအသုံးမချနိုင်ခဲ့လို့ကျွန်တော်တို့၄ဂိုးပေးလိုက်ရပြီးရှုံးသွားတော့ဒုတိယပိုင်းမှာတော့ကျွန်တော်တို့ကံမကောင်းငယ်ပဲဂိုးတွေလည်းပေးလိုက်ရတာပါဒါပေမဲ့ဒုတိယဂိုးကတော့လူကျင်တယ်လို့ထင်ပါတယ်
ဒီတော့ Premier League ပွဲစဉ်တွေမှာတော့ Manchester United နဲ့ Chelsea တို့တွေ့ခဲ့ကြပါတယ်။ Man U ရဲ့ Old Trafford ကွင်းမှာကစားကြတာမှာဂိုးရင်သွင်းခဲ့တာကတော့ Chelsea တင်းမှာ Chelsea တံမြန်တိုက်စစ်ကနေ Man U နောက်တန်းပေါက်ထွက်သွားပြီးတော့အခုလက်လောမှာခြေစွမ်းပြနေတဲ့ William ကကန်သွင်းသွားခဲ့တာပါ။ဒါကို Man U တိုက်စစ်မှု Lukaku ကပြန်ခြေပြီးတော့ Man U အတွက်အနိုင်ဂိုးကိုတော့လူစားဝင်လာခဲ့တဲ့ Lingard က85မိနစ်မှာခေါင်းတိုက်သွင်းခဲ့တာဖြစ်ပါတယ်။ Chelsea ကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Man U နီးပြ Mourinho ပြောတာကတော့
The beginning of the game was blue. We took a little bit of time to adapt to
ပွဲစမှာ Chelsea ကခြေတာခဲ့ပြီးကျွန်တော်တို့အနေနဲ့ကစားဖို့ပြောင်းလဲတချို့လူနေရာအခင်းချင်းအစ်စ်တွေကြောင့်ကစားကွက်ကိုတည်နိုင်ဖို့အချိန်ယူခဲ့ရပါတယ်။ဒုတိယပိုင်းမှာတော့ကျွန်တော်တို့ကစားပုံကပိုကောင်းလာပါတယ်။ကျွန်တော်တို့ဂိုးသင်းခွင့်တချို့ရပြီးဒါကိုအသုံးချနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အနိုင်ရသင့်ပါတယ
်။အခုဆိုရင်ဘောလုံးရာသီထပ်ဝက်ချိုးလို့ရာသီအကုန်ပိုင်းကိုလည်းတဖြည်းဖြည်းနဲ့ဦးတည်လာနေပြီးတော့ Manchester City အသင်းကဇယားထိတ်ကနေဦးဆောင်နေပြီး Man U အသင်းကတော့ဒုတိယနေရာမှာရောက်နေပါတယ်။ Manchester United အသင်းအနေနဲ့ဒီနေ့မှာပြည်တွင်းမှာပြိုင်ပွဲထက်ဥရောပပြိုင်ပွဲမှာပိုပြီးတော့အောင်မြင်နိုင်တယ်လို့Man U thing on so how the manager Vidic ka ပြောလိုက်ပါတယ်
It seems like we have a more chance this year in the Champions League that's what they said in the beginning of the season
ကြည့်ရတော့ကျွန်တော်တို့အနေနဲ့ဒီနှစ် Champion League မှာပိုပြီးတော့အခွင့်အရေးရှိပုံရပါတယ်ဒီအရာဒီအစကတည်းကလည်းကျွန်တော်တို့အဲ့ဒီလိုပြောခဲ့ပါတယ် Man U နီးပြ Mourinho ရဲ့ကစားပုံကအမှတ်ပေးပွဲထက်တခြားပြိုင်ပွဲတွေမှာပိုအောင်မြင်တတ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့နိုင်နိုင်တဲ့အခွင့်အရေးရှိပါတယ်။ Guardiola ရဲ့ Man City ကတော့လူငယ်တွေရောအတွေ့အကြုံရှိပြီးသားတွေနဲ့ပေါင်းစပ်ထားတာပါ။ဒါကြောင့်သူတို့ကချိန်မှန်းပါတယ်။ဒါပေမဲ့ Mourinho အနေနဲ့ရှင်းနစ်မှာတော့ Man City ကိုစိန်ခေါ်ပြီး Premier League ကိုရနိုင်မဲ့အသင်းမျိုးတည်ဆောက်နိုင်ပါတယ်
။ဒါပေမဲ့ Spain က Barcelona, Real Madrid, ပြင်သစ်က PSG နဲ့ Man City အသင်းတွေဟာဒီနှစ် Champions League ပြိုင်ပွဲမှာဘိုဆွဲဖို့ပိုပြီးတော့ရေပန်းစားနေတဲ့အသင်းတွေဖြစ်ပါတယ်။ဒါပြင် Vidic ကတော့သူ့ရဲ့အသင်းပေါ်ဟောင်းစီရိုနောဒိုဟာသူ့ရဲ့အိမ်မက်တွေအတွက်ဆက်ပြီးတော့ချိုးပန်းနေတော့မဲ့ဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ
် So he has a dream that he want to be best player in the world and ever so he's still chasing his dream he never
ရိုနာဒိုမှာတမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်ရမယ်ဆိုတဲ့အိမ်မက်ရှိပါတယ်ဒါကြောင့်သူဟာအဲ့ဒီအိမ်မက်ဖြစ်လာအောင်ချိုးပန်းနေတော့မှာသူကရှိထားတဲ့အောင်မြင်မှုတွေနဲ့ဘယ်တော့မှရောင်ရဲတင့်တယ်နေတတ်တဲ့လူမျိုးမဟုတ်ပါဘူးသူကအမြဲတမ်းကြိုးစားနေသလိုအမြဲတမ်းလည်းတိုးတက်နေတာပါသူ့ရဲ့အိမ်မက်တွေဖြစ်အောင်အမြဲတမ်းကြိုးစားနေသလိုသူကတကယ့်ကြီးစားဘောလုံးသမားစစ်စစ်တယောက်ပ
ါမယူတင်ကောင်းဆောင်ဟောင်ဗစ်ဒစ်ဟာဘောလုံးလှုပ်ရှားမှုစီဝေးတက်ရောက်ဖို့အတွက်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ ဒီတစ်ပတ်တခြားဘောလုံးသတင်းတွေမှာတော့ပြီးခဲ့တဲ့ဇန်မာလကစပြီးတော့ကမ္ဘာတဝန်းကိုလက်လည်ပြသနေတဲ့ကွာဖလာဂျီဟာပြီးခဲ့တဲ့ February 23ရက်နေ့ကတော့အာဖရိကတိုက်ကဆူဒန်နိုင်ငံခါတူးမြို့ကိုပထမဆုံးကျင်ရောက်ခဲ့ပြီးတော့ဆူဒန်ပြည်သူတွေကလည်းကမ္ဘာဖလာဂျီကိုတွေ့ခွင့်ရခဲ့ကြပါတယ
်ဟကီကယာနီဟာဒစ်ကဘီရ်ဂစ်ဒန်ဂျစ်ဒန်
ဆူဒန်ပြည်သူတယောက်ကတော့တစ်ချိန်ချိန်မှာသူတို့ဆူဒန်အသင်းခေါင်းဆောင်အနေနဲ့လည်းဒီကမ္ဘာဖလားကြီးကိုကင်မြောက်နိုင်မယ်လို့မျှော်လင့်ထားကြောင်းပြီးတော့သူတို့အနေနဲ့လည်းကမ္ဘာဖလားဘောလုံးပွဲကိုဆူဒန်နိုင်ငံမှာကျင်းပနိုင်ဖို့မျှော်လင့်ထားတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံမှာကျင်းပခဲ့တဲ့ပျုံချန်းဆောင်ဒီအိုလံပစ်ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲအောင်မြင်စွာနဲ့ဖြီးဆုံးသွားခဲ့ပါပြီနော်ဝေးနိုင်ငံကရွှေ14ခုငွေ14ခုကျေးဆက်တစ်ခုနဲ့စုစိတ်အများဆုံးနဲ့ပထမနေရာမှာရပ်တည်ခဲ့ပြီးတော့အဲ့နောက်တော့ဂျာမနီကရွှေ14ခုငွေ10ခုကျေး9ခုနဲ့ဒုတိယကနေဒါနိုင်ငံကရွှေ11ခုငွေ10ခုကျေး6ခုနဲ့တတိယရသွားပါတယ် အမေရိကန်နယ်သာလန်နဲ့ဆွီဒင်နိုင်ငံတွေကတော့အဆင့်4 5 6နေရာတွေမှာအသီးသီးရပ်တည်ခဲ့ပြီးတော့အင်ရှင်တောင်ကိုရီးယားနိုင်ငံကတော့ရွှေ5ခုငွေ10ခုကျေး4ခုရပြီးတော့အဆင့်9ချိတ်တယ်ဆိုတာပြောကြရင်လည်းပဲဒီသတင်းပတ်ရဲ့အားကစားသတင်းတွေကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်စူးစီးတင်ဆက်ထားတဲ့တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ခဲ့ရတာပါလာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးကြပါတယ
်သောရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်ဒေဈေခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရာအကျန်းဖတ်မှုတွေတွေ့လာနေရပါတယ်ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကျန်းဖတ်မှုတွေပေါ်ပေါက်နေပါသလဲဘယ်လိုလူတွေကနိုင်ငံရေးအကြမ်းဖက်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VOA ကိုစာတိုက်ကနေတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လိုလိပ်စာရေးပြီးတော့ပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထက်တန်းချောင်းပစ်ခတ်မှုကလွတ်မြောက်လာသူကျောင်းသားတွေဒီကနေ့မှပဲကျောင်းပြန်တက်နေကြပါပြီအမေရိကန်ပြည်သူလွတ်တော်နဲ့ပြည်နယ်လွတ်တော်တွေမှာတော့နိုင်ငံတော်ကကြောင်းနေမှာဘေးကင်းလုံခြုံရေးလူငယ်တွေအသက်မဆုံးရှုံးရအောင်ဟန်တားမဲ့အစီအမံတွေနဲ့ပတ်သက်လို့လည်းအခြေတင်ဆွေးနွေးနေကြတာပါလူသားချင်းစာနာတဲ့အနေနဲ့ဆက်စင်ရေးတွေကိုနေ့စဉ်ယာယီရဆိုင်ထားတဲ့အချိန်တွင်စီးရွေးနိုင်ငံကုဒါရှိပိုင်းမှာအကူအညီထောက်ပံ့ပေးပို့မှုတွေနဲ့လူတွေထွက်ခွာနေရတွေကိုတဘုံတွေကဟန်တားနေတယ်လို့ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂီလက်ဗရော့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်စီးရွေးဆွေးရွေးကိုလူလာတဲ့တပ်ဖွဲ့တွေက2013ခုနှစ်ကတည်းကဝန်းရံပိတ်ဆို့ထားတဲ့တဘုံတွေထိ ंछ ော်ရနေမြေမှာလူတွေကိုအကူအညီပေးဖို့နဲ့မျိုးရင်းကထွက်ခွာနိုင်အောင်နေ့စဉ်9နာရီကြာတိုက်ခတ်မှုတွေရပ်ဆက်ထားမယ်အကြောင်းရုရှားဆွေးရွေးကကြေညာထားတာပါအာဖဂန်နိုင်ငံကတာလီဘန်တပုံနေနေနဲ့ငင်းချိုင်းလုပ်ငန်းစဉ်မှာပူးပေါင်းပါဝင်မှုလက်ခံခဲ့မယ်ဆိုရင်အပြန်အလှန်အပြင်ကန့်သတ်မထားပဲငင်းချိုင်းဆွေးနွေးဖို့နိုင်ငံရေးပါတီတစ်ခုဖြစ်တရားဝင်အသိအမှတ်ပြုဖို့နိုင်ငံတကာကပိတ်ဆို့တံခတ်မှုစီးရင်မှာထည့်သွင်းထားတဲ့အဖွဲ့ဝင်တွေရဲ့အမည်တွေကိုပယ်ဖျက်ပေးဖို့အာဖဂန်သမ္မတအရှရက်ဖ်ကာနီကကမ်းလှမ်းလိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်တုံ့သက်ဖို့တာလီဘန်ရဲ့တောင်းဆိုချက်ကိုလည်းငင်းချိုင်းလုပ်ငန်းစဉ်မှာညှိနှိုင်းလို့ရနိုင်တဲ့အကြောင်းဒုတိယအကြိမ်ကာဘူးမြို့တော်ကညီလာခံမှာအာဖဂန်သမ္မတကဒီကနေ့ပဲပြောဆိုလိုက်တာပါကုလသမဂ္ဂကပိတ်ဆို့တံခတ်တမ်းမြစ်ထားတဲ့စစ်လက်နက်ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကြွမ်းကျင်သူတွေကပြောဆိုလိုက်ကြပါတယ်။ကုလသမဂ္ဂရဲ့တမ်းမြစ်ချက်ကိုချိုးပေါက်ပြီးမြန်မာနိုင်ငံကိုပက်ထင်းတပ်မစ်ဆိုင်တုံးစနစ်တင်ပို့ခဲ့သလိုစီးရီးယားနိုင်ငံကိုလည်းပက်ထင်းတပ်မစ်ဆိုင်တုံးနဲ့ဒါဟုလက်နက်တွေတင်ပို့ခဲ့ကြောင်းမြောက်ကိုရီးယားပေါ်တံခတ်မှုတွေကိုစောင့်ကြည့်ခဲ့ခနေတဲ့ကြွမ်းကျင်သူအဖွဲ့ကအစီရင်ခံစာဒီကနေ့ထုတ်ပြန်ရန်မနေ့ကထုတ်ပြန်တဲ့အချိန်မှာပဲပြောဆိုခဲ့တာလည်းဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွှင့် engineer ကတော့ Vasco Volaric ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line meter 1695.32 နဲ့ line lat 190တို့ကနေထုတ်လွှင့်ခဲ့တာပါသတော်ရှင်နေအားလုံး BND ရဲ့ကင်းဝေးပြီးစိုးရိမ်မှုကင်းစွာနဲ့နေထိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.